Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တရေ2020ခုနှစ်နိုဝင်ဘာလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းကီလိုမီတာ1925 32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်။American အခြေစိုက် Pfizer ဆီကုမ္ပဏီကနိုင်ငံတွင်းပြည်နယ်၄ခုကိုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးသည်ပို့ဆောင်တဲ့အစီအစဉ်ကိုစတင်စမ်းသပ်ပြုလုပ်လိုက်ပါတယ်။ COVID-19 ကာကွယ်ဆေးကိုပို့ဆောင်ရမှာအေးခဲ့တဲ့အနေအထားနဲ့သေဆောင်ရမှာမို့ဆေးဖြန့်ပြုရမှာအခက်အခဲတွေရှိနေတာပါ။Pfizer ကစမ်းသပ်နေတဲ့ဒီကာကွယ်ဆေးက90ရာခိုင်နှုန်းထိရောက်မှုရှိတာကိုကနဦးစမ်းသပ်မှုအခြေအနေတွေကဖော်ပြနေပါတယ်။ဒါပေမဲ့ဒီစမ်းသပ်ကာကွယ်ဆေးကရေခဲမှန်အောက် 94 degree Fahrenheit မှာထားပြီးတော့သယ်ယူဖို့လိုအပ်တာပါ။ဒါကစံနှုန်းအရတခြားကာကွယ်ဆေးတွေထက်ကိုပိုပြီးတော့အေးခဲတဲ့အနေအထားမှာသယ်ယူဖို့လိုအပ်တာဖြစ်ပါတယ်။အခုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးကို Rhode Island, Texas, New Mexico နဲ့ Tennessee ပြည်နယ်တွေကိုပေးပို့သွားမှာဖြစ်ပါတယ်။အခုလိုစမ်းသပ်ပေးပို့တာကကြံတခြားပြည်နယ်တွေနဲ့နိုင်ငံတကာအစိုးရတွေအတွက်စီးတင်ပို့တဲ့အခါမှာလိုအပ်တဲ့စံနှုန်းသတ်မှတ်ချက်တွေတည်လာနိုင်တယ်လို့တနင်္လာနေ့ကကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အခုလိုကနဦးစမ်းသပ်ပေးပို့တာဟာဒီပြည်နယ်လေးခုမှာကြံပြည်နယ်တွေထက်စောပြီးတော့ကာကွယ်ဆေးထိုးပေးဖို့မဟုတ်ကြောင်းကိုလည်းဖော်ပြထားပါတယ်။ Pfizer ဆီးကုမ္ပဏီက COVID-19 ကာကွယ်ဆေးစမ်းသပ်မှုတတိယအဆင့်ကိုလူတွေနဲ့စမ်းသပ်ပြုလုပ်နေတာဖြစ်ပြီးနိုဝင်ဘာလတတိယအပတ်လောက်မှာဆေးနဲ့ပတ်သက်လို့လုံလောက်တဲ့အချက်လက်တွေရလိမ့်မယ်လို့မျှော်မှန်းထားပါတယ်။ဆေးရဲ့ဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအချက်လက်တွေပေါ်မူတည်ပြီးနောက်ပိုင်းမှာဒီကာကွယ်ဆေးကိုအရေးပေါ်သုံးစွဲခွင့်လျှောက်ထားရမှာဖြစ်ပါတယ်။အမေရိကန်မှာအခုထိ COVID-19 ကူးစက်သူ 17.2 သန်းနဲ့သေဆုံးသူက 24,800 ကျော်ရှိပါတယ်ရှင်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ထင်ချုပ်ရေးကူးစက်မှုနှုန်းမြင့်တက်နေတဲ့ဆိုးမျိုးနဲ့အရှိပိုင်းကံဝန်ပြည်နယ်တဝိုက်လူချင်းခက်ခွာခွာနေဖို့စီကံတွေကိုတင်းကျပ်ကန့်သတ်သွားမယ်လို့အင်္ဂါနေ့ကကြေညာထားပါတယ်။ပြီးခဲ့တဲ့လတွေအသွာလာကန့်သတ်ချက်တွေကိုဖြည့်လျှော့ပေးလိုက်ပြီးတဲ့နောက်ပိုင်းမှာအခုလိုကူးစက်မှုနှုန်းပြန်ပြီးတော့များလာတာလည်းဖြစ်ပါတယ်။တောင်ကိုရီးယားမှာအခုထိကူးစက်သူစုစုပေါင်း 28,900 ကျော်နဲ့သေဆုံးသူက490ကျော်ရှိပါတယ်။အခုထုတ်ပြန်တဲ့စီကံကန့်သတ်ချက်တွေကကြာသာရင်းနေကစပြီးတော့အသက်ဝင်မှာဖြစ်ပါတယ်။ဒီစီကံတွေအရာလူစုလူဝေးနဲ့ကျင်းပရမယ့်ပွဲတွေမှာလူတရာထက်ပိုပြီးတော့မစုဝေးဖို့တားမြစ်ထားပါတယ်။ရုပ်ရှင်ရုံကပွဲရုံနဲ့စာကြည့်တိုက်တွေမှာတခုံချထိုင်ဖို့နဲ့အားကစားပွဲတွေမှာအားကစားရုံတွင်လက်ခံနိုင်တဲ့ပရိသတ် 30 ရာခိုင်နှုန်းအထိရှော့ချဖို့သတ်မှတ်ထားပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်း COVID-19 ကူးစက်သူ 29,100 ကျော်နဲ့ကူးစက်မှုနှုန်းကကျဆင်းလာပါတယ်။စုစုပေါင်းကူးစက်ထားသူ 8.6 သန်းနဲ့သေဆုံးသူက 33,500 ကျော်ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံအတွင်းရောဂါရှာဖွေစစ်ဆေးတဲ့အရေးအတွက်နေတာကြောင့်ကူးစက်တဲ့နှုန်းနေတာဖြစ်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်ရှင်။အင်္ဂါနေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုကတူရကီတာဝန်ရှိသူတွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတွေမလုပ်ဘဲပါဒါရီလွတ်လပ်ခွင့်ကိစ္စကိုသာဦးစားပေးလှုံ့ဆော်သွားဖို့ရှိပါတယ်။ American သမ္မတဒေါ်နယ်ထရမ့်နဲ့တူရကီသမ္မတ Recep Tayyip Erdogan တို့အကြားပုဂ္ဂိုလ်ကြီးအရာကောင်းမွန်တဲ့ဆက်ဆံရေးရှိပေမဲ့ American နဲ့မဟာဗျူဟာကျတဲ့ NATO မဟာမိတ်တူရကီနိုင်ငံတို့အကြားနှစ်နိုင်ငံဆက်ဆံရေးမှာတော့တင်းမာမှုတွေရှိနေတာပါ။ဧဝံဂေလိခရစ်ယာန်တဦးဖြစ်တဲ့ဝန်ကြီးပွန်ပီယိုက Greek Orthodox ဘုန်းတော်ကြီးနဲ့တွေ့ဆုံမှုတွားရောက်တဲ့အချိန်မှာတူရကီလူမျိုးအယောက်20-30လောက်ကဝန်ကြီးပွန်ပီယိုကိုအဟိဆန္ဒပြခဲ့ကြပါတယ်။ဇူလိုင်လရုံးကတူရကီနိုင်ငံကအာယာဆိုဖီယာရှေးဟောင်းအထိမ်းအမှတ်ဆောက်ဦးကြီးကိုဗလီဖြစ်ပြောင်းလဲခဲ့တာကြောင့်ဝန်ကြီးပွန်ပီယိုကသမရအာဒူဝန်ကိုလူသိရှင်ကြားဝေဖန်ထားသူဖြစ်ပါတယ်။အမေရိကန်တို့အနေနဲ့တူရကီနိုင်ငံတွင်းကဘာသာရေးယုံကြည်မှုဆိုင်ရာကိစ္စကိုမပြောကြားခင်မှာကိုယ်နိုင်ငံအရေးကိစ္စကိုဖြေရှင်းဖို့ကြိုးစားတင်တယ်လို့ဝန်ကြီးပွန်ပီယိုရဲ့ခရီးစဉ်မတိုင်ခင်မှာတူရကီနိုင်ငံညာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ချပါတယ်ရှင်။ပီရူးနိုင်ငံကဗဟိုဝါဒီပါတီတစ်ခုဖြစ်တဲ့ Purple Party ရဲ့ဥက္ကဋ္ဌဖြစ်သူ Francisco Sagasti ပီရူးကွန်ဂရက်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရပြီးတဲ့နောက်မှာပီရူးနိုင်ငံရဲ့သမ္မတဖြစ်လာတော့မှဖြစ်ပါတယ်။ပီရူးနိုင်ငံမှာလောလောဆယ်သမ္မတမရှိသလိုဒုတိယသမ္မတလည်းမရှိတာကြောင့်ကွန်ဂရက်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်သူကသမ္မတဖြစ်တာဝန်ယူရမှာဖြစ်ပါတယ်။ Francisco Sagasti သမ္မတဖြစ်လာမယ်ဆိုရင် ပီရူးကွန်ဂရက်စ်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌမေရီယာသာဗတ်စ်ကကွန်ဂရက်စ်ကိုဦးဆောင်ရမှာဖြစ်ပါတယ်။လူကြိုက်မျှော်တဲ့သမ္မတမာတင်ဗစ်ကာရာကိုကွန်ဂရက်စ်ကဖြုတ်ချခဲ့တဲ့အတွက်တပတ်ကြာနိုင်ငံရေးအကြက်တဲကြုံတွေ့ခဲ့ရတဲ့ပီရူးနိုင်ငံအတွင်းပြန်လည်ရင်ကြားစီရေးလုပ်ငန်းတွေကိုဆာကာစတီအနေနဲ့ဦးစားပြီးလှုပ်ဆောင်ရဖို့ရှိနေပါတယ်။သမရဟောင်းဗစ်ကာရာကိုကွန်ဂရက်စ်လွှတ်တော်ကတရားစွဲဆိုအရေးယူထုတ်ပယ်လိုက်ပြီးတဲ့နောက်အင်္ဂါနေ့ကယာယီသမရအဖြစ်ကျန်းသစ္စာကျင်းဆူခဲ့သူမာညိုမာရီနိုကလည်းတနင်္ဂနွေနေ့ကယာရုကယုတ်တည်းနှုတ်ထွက်သွားခဲ့ပါတယ်။အခုလိုဆာဂါစတီကိုခန့်အပ်လိုက်တဲ့အတွေ့ပီရူးနိုင်ငံတွင်ဆန္ဒပြမှုတွေအဆုံးသတ်သွားလိမ့်မယ်လို့ပီရူးပြည်သူတွေကမျှော်လင့်နေကြပါတယ်။အဲဒီဆန္ဒပြမှုတွေအတွင်းမှာလူငယ်နှစ်ဦးသေဆုံးခဲ့တယ်လို့ဒါဇင်နဲ့ချီပြီးတော့တရားရခဲ့ကြပါတယ်ရှင်။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကျမနာလောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့မြန်မာအထွေထွေရွေးကောက်ပွဲမဲဆန္ဒနဲ့အများစုမှအနိုင်ရထားတဲ့နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုတည်ထောင်သမ္မတရှီကျင်းပင်ကတနင်္လာနေ့မှာဝမ်းမြောက်ကြောင်းသဘောလွှာပေးပို့ခဲ့ပါတယ်။ဒီနေ့ဟာတေုံမြန်မာတနမန်ဆက်ဆံရေးအနေနဲ့90ပြည့်ခဲ့ပြီဖြစ်တယ်လို့ COVID-19 ကာယောဂါဖြစ်ပြီးနောက်ပိုင်းအခက်အခဲပေါင်းစုံကိုနိုင်ငံအတူကြောဖြတ်ခဲ့ကြတဲ့ဆွေမျိုးပေါက်ဖို့ဆက်ဆံရေးတိဆောက်ခဲ့ကြတယ်လို့လည်းသဘောလွှာမှာဖော်ပြထားပါတယ်။ဒါအပြင်တရုတ်သမ္မတရှီကတရုတ်ကွန်မြူနစ်ပါတီနဲ့ NLD ပါတီရဲ့ယင်းနည်းတဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းပြီးနိုင်ငံဆက်ဆံရေးတိုးတက်ဖို့နဲ့ The Belt Road လို့ခေါ်တဲ့ကမ္ဘာလိုင်းစီမံကိန်းမှာလည်းမြန်မာနိုင်ငံနဲ့လက်တွေ့ကြပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတယ်လို့နေဆက်တည်ငြိမ်ရေးကိုလည်းထိန်းသိမ်းပြီးနေပဲအသီးသီးမှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းတဝန်လွှာပါဖော်ပြချက်တွေကိုရန်ကုန်မြို့တရုတ်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်တခါဘရူနိုင်းနိုင်ငံကောင်ဆောင်ဆူလ်တန်ဘရင်ဟာဆနာဘူခါယာကလည်းထောအောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုနိုဝင်ဘာ15ရက်နေ့မှာဂုဏ်ပြုခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကမဲအများစုအနေအားကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတည်င်းထုတ်ပြန်ထားပေမဲ့နေရာတချို့မှာတော့အငင်းပွားမှုတွေရှိနေပါတယ်။ဒါအပြင်ရွေးကောက်ပွဲပြန်လုပ်ဖို့အရင်အားအရကြန့်ခိုင်ရေးပါတီဖက်ကတောင်းဆိုရာတွေလည်းရှိခဲ့ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကကိုစလေလောင်920နဲ့အများဆုံးအနိုင်ရခဲ့ပြီးတော့ပြည်ခိုင်ဖြိုးပါတီက82ဦး၊ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦး၊ရခိုင်အမျိုးသားပါတီက15ဦးအနိုင်ရခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမကောက်မြို့မှာအခြေခံဥပဒေပြင်ဆင်နိုင်မယ့်အလားအလာတွေဆွေးနွေးနေကြတဲ့လွှတ်တော်ထက်ကိုတန်ဆူကြိုးတွေကြော်ပြီးတော့ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြတွေကိုထိုင်းရဲတို့ကမိသက်ပိုက်တွေတုံးပြီးတော့တားဆီးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဝန်ကြီးချုပ်ပရယုတ်ချောင်အိုချာနှုတ်ထွက်ပေးရင်းနဲ့ထိုင်းတော်ဝင်မိသားစုရဲ့အာဏာလျှော့ချရေးကိုဆန္ဒပြသူတွေကလှရုံနဲ့ချီတောင်းဆိုနေကြတာပါအကာအရံတွေချထားတဲ့ထိုင်းလွှတ်တော်အဆောက်အအုံရှိမှရှားနဲ့ချီတဲ့အစိုးရထောက်ခံသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြတယ်လို့အခြေခံဥပဒေပြင်ဆင်တာမျိုးတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်လွှတ်တော်ရှိကတန်ဆူကြိုးတွေဖယ်ရှားပြစ်ဖို့ဆိုင်ကယ်အုပ်ထုပ်တွေနှာခေါင်းစည်းတွေနဲ့ရောက်လာတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေကိုအထူးကြုံဖြစ်ရှိထိုင်းရဲတပ်ဖွဲ့ကမိသက်ပိုက်နဲ့ထိုးပြီးတော့တားဆီးခဲ့တာကိုတိုက်ရိုက်ထုတ်လွှင့်တဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရပါတယ်ဆန္ဒပြသူတွေကလည်းရှောင်စုံမိခိုးငွေတွေထုတ်တဲ့ဘုံတွေနဲ့ရဲတွေကိုပြန်ပြီးတော့ပြစ်ခတ်ခဲ့တာပါလွှတ်တော်အနီးမီတာ50အကွာတိဘသူမှကတ်မလာဖို့လဲရဲတွေကတားမြစ်ခဲ့ပါတယ်အနီးအနားမှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာပါထိုင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မဲ့နီလာပေါင်းစုံကိုလွှတ်တော်အမတ်တွေတင်ပြဆွေးနွေးနေတာဖြစ်ပါတယ်စစ်အကြီးကဲဟောင်းလဲဖြစ်တဲ့ဝန်ကြီးချုပ်ချန်အိုချာနှုတ်ထွက်ပေးရင်နဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြသူတွေကတဲ့ဦးတောင်းဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဘရင်စနစ်ပြုတ်ပြင်းရေးကိုပါတောင်းဆိုလာကြတာလည်းဖြစ်ပါတယ်ကိုပိုင်အုပ်ချုပ်ခွင့်တစည်းတစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းကိုတင်းတင်းကြပ်ကြပ်ကင်တွယ်လာတဲ့တရုတ်နိုင်ငံကဟောင်ကောင်ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေ Basic Law ကိုပြင်ဆင်ဖို့စဉ်းစားနေကြောင်းတရုတ်အရာရှိတယောက်ကပြောပါတယ်
။ကြီးရောက်ကြ香港自身擁有
許多。ကြီးရချက်ကတော့အခြေခံဥပဒေအသက်ဝင်မှုရှိနေစေဖို့ဖြစ်တယ်လို့ဟောင်ကောင်မကောက်ရေးရာယုံလက်ထောက်ညွှန်ကြားရေးမှူးဇန်ယူမင်းကဟောင်ကောင်မှာကျင်းပတဲ့အင်္ဂါနေ့အစည်းအဝေးတစ်ခုမှာပြောဆိုသွားတာပါ။ပရိရှာအုပ်ချုပ်မှုကနေဟောင်ကောင်ကိုတရုတ်ပြည်မှကြည်စီလွှဲပြောင်းပေးခဲ့တဲ့1999ခုနှစ်မှာတနင်္ဂနွေစနစ်နှမျိုးနဲ့အုပ်ချုပ်လာတာပါဒီဥပဒေကြောင့်ဟောင်ကောင်မှာအတိုင်းအတာတစ်ခုတည်းလွတ်လပ်စွာအုပ်ချုပ်ခွင့်ရထားတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာကိုတုံ့ပြန်ကင်တွေတဲ့အနေနဲ့ဒီနှစ်ဇွန်လထဲမှာတော့တရုတ်အစိုးရကဟောင်ကောင်လုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့တာပါလုံခြုံရေးဥပဒေတည်အရလွှတ်တော်အမတ်တွေအပါအဝင်အစိုးရဝန်ထမ်းတွေက basic law ကိုလိုက်နာဖို့ကတိတစ္ဆာပြုကြပါတယ် ဟောင်ကောင်ဒီမိုကရေစီရဲလိုလာတဲ့လွှတ်တော်အမတ်လေးဦးရထုကဖယ်ရှားခံရပြီးတပတ်နေပါအကြမ်းမှာဇန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။တိုင်းပြည်လုံခြုံရေးအတွက်ချိန်ချောင်မိုးလို့ယူဆတဲ့ပယ်လွှတ်တော်အမတ်ကိုမဆိုဟောင်ကောင်အစိုးရအနေနဲ့တရားရုံးတင်စရာမလိုပဲလွှတ်တော်အမတ်အဖြစ်ကနေပယ်ဖြတ်နိုင်တယ်လို့တရုတ်ဥပဒေပြုကော်မတီတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲဒီလွှတ်တော်အမတ်တွေကိုဖယ်ရှားခဲ့တာလည်းဖြစ်ပါတယ်အမေရိကန်အခြေစိုက်မော်ဒါနာဆေးကုမ္ပဏီကသူ့ရဲ့ COVID-19 ရောဂါကာကွယ်ဆေး90ရာခိုင်နှုန်းကျော်ထိရောက်မှုရှိကြောင်းသတင်းတွေထွက်ပေါ်လာတာကြောင့်အာရှအစုရှယ်ယာဈေးကွက်အများစုလဲအင်္ဂါနေ့မှာအတက်နဲ့ဈေးပိတ်သွားပါတယ်။ဂျပန်တိုကျိုနီကေအညွန်ဂိမ်းက3.4ရာခိုင်နှုန်း၊ဩစတြေးလျဆီဒနီရဲ့ S&P ASX အညွန်ဂိမ်းက3.2ရာခိုင်နှုန်းနဲ့တရုတ်တိုင်ပေ TSEC အစုရှယ်ယာအညွန်ဂိမ်းက3.3အတိအကျအတက်ပြပြီးတော့ဈေးပိတ်သွားခဲ့တာပါ။ဒါပေမဲ့လည်းတောင်ကိုရီးယားဆိုကကုပ္စီအညွန်ကိန်းကတော့3.1ရာခိုင်နှုန်းကျသွားပါတယ်။ဟောင်ကောင်ဟန်ဆင်အညွန်ကိန်းကအမှတ်20တက်လာပေမဲ့လို့ရာခိုင်နှုန်းအရပြောင်းလဲတာမျိုးမရှိခဲ့ပါဘူး။ရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းက3.2ရာခိုင်နှုန်းကျခဲ့ပြီးတော့အိန္ဒိယမွန်ဘိုင်းဆမ်ဆက်အစုရှယ်ယာတွေကတော့3.4ရာခိုင်နှုန်းတက်ခဲ့ပါတယ်။အမေရိကန်ခရုရင်နန်းစင်းကလည်း3.1ရာခိုင်နှုန်းတက်လာပြီးတော့တစ်စီးကို48.4ဒေါ်လာဈေးပေါက်ပါတယ်။နိုင်ငံတကာစံဖြစ်တဲ့ Brent ရန်စိန်က3.3ရာခိုင်နှုန်းတက်ပြီးဒစီကို43.9ဒေါ်လာနဲ့အရောင်းဝယ်ဖြစ်ခဲ့ပါတယ်။အမေရိကန်ရဲ့ကြိုယောင်းကြိုဝယ်အတိအကအစုရှယ်ယာကြီးတွေထက်က Dow နဲ့ S&P 500အစုရှယ်ယာတွေကအကျဖက်ကုန်ဦးတည်နေပေမဲ့ Nasdaq ကတော့မဆိုစလောက်အသက်ပြန်နေတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပ
ါရခိုင်ပြည်နယ်မှာမကြာသေးခင်ရက်တွေကဆက်လို့စစ်ရေးသိမ်းမှမှုတွေညော့ကြလာတာကြောင့်စစ်ဘေးဒုက္ခတွေတချို့နေရပြန်ချိန်မှာပဲမိုင်းပောက်ကွဲမှုတခုကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့မဲဆန္ဒနယ်မြေတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့အေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တပ်မတော်တို့ပြီးခဲ့တဲ့သတင်းပတ်ထဲမှာအပြန်လည်ထုတ်ပြန်ချက်တွေပေါ်ထွက်ပြီးနောက်ပိုင်းတိုက်ပွဲတွေလည်းငြိမ်သက်နေပါတယ်အခြေအနေတွေတည်ငြိမ်လာတဲ့အမျှတောလာလှုပ်ရှားမှုတွေကလည်းရှိနေပြီလို့ရသေးတော်မြို့နယ်စီဒီပင်ရွာသားသူကပြောပါတယ်
အခုကတော့တိတ်ခုကတော့လုံးဝကိုရက်တော့တာပဲရေတက်ကတက်တက်မို့လို့သူတို့ကတော့သွားနေတာပဲဒါပေမဲ့ပြည်တော်ကဒီမြေချိုးကတော့ဒီနေ့ဖွင့်ပေးပြီးပြောတယ်ကျွန်တော်ဖကတော်ရဲ့မော်တော်ရဲ့အနေနဲ့တင်ပေါ်ရတာပဲရှိတယ်ဒီနေ့သွားလို့ရတယ်ပြောတယ်
အလားတူမင်းပြမြို့နယ်လေးမြို့မြစ်ဘက်မှာလည်းရေဒါတင်မောတွေပြစ်ခတ်မှုမရှိတော့ဘူးလို့မြို့ခံတွေကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်စစ်သွေးကြောက်တော်နဲ့ချင်းပြည်နယ်ပလက်ဝါကိုဆက်သွယ်ထားတဲ့ကလသာမြစ်ကြောင်းလမ်းနေတော့ပိတ်ပင်ထားစေလို့ပလက်ဝါဒေသခံဦးကျော်မင်းကဆိုပါတယ်
။ကလသာမြစ်ကလုံးဝမပြေတာအဲဒီကြောက်တော်ဆက်ဆက်တဲတော့မယ်ဆိုရင်အဲ့ဒီဟိုဂိတ်တွေကိုသူတို့နဲ့ရင်းနှီးတဲ့လူကြရဲ့တော့နည်းနည်းသွားလို့ရတယ်ဒါပေမဲ့ငွေတို့ပေးရတယ်တဲ့မတော်ဖက်က
လက်ရှိရခိုင်ပြည်နယ်ထဲပြေကမှုတွေရော့ကျလာလို့ကြောက်ဖြူနဲ့ရံပြဲဒေသကစစ်ဆောင်ရွာသားတွေနေရပ်ကိုပြန်ကြပြီလို့ပြည်နယ်လွှတ်တော်ကဆက်လက်ဥကြော်လွင်ကပြောပါရယ
်ရင်းပြဲကလည်းပြန်နေကြပြီစနေနေ့မနေ့ပြန်နေကြပြီအခုရကအဲ့ဒီမှာကလေယာဉ်မြေမှာကဒီစပိုက်ရဲ့ဒီနေရှင်ဖြစ်နေတာရှင်နေနေနေလေးညင်နေတာနဲ့သူတို့ပြန်ဖို့အကုန်လုံးစူးစမ်းနေကြပြီတန်နေတန်နေကြပ
ါရံပြဲမြို့နယ်ကလဘုံကျေးရွာအုပ်စုမြို့ချွင်မော်ယုံငညိုခိုင်းစတဲ့ကျေးရွာမှာဒီလဆန်ပိုင်းတို့ကတမတော်ကနေမတင်ကားသူတွေကိုဖမ်းဆီးခဲ့တဲ့ဖြစ်စဉ်ကြောင့်ရွာသားထောင်ကြီးဟာရွာကနေသိမ်းရှောင်နေကြပြီးငြိမ်သက်လာတဲ့အခြေအနေကြောင့်နေရပြန်လာသားလို့ဆိုပါတယ်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေရပ်တန့်နေချိန်မှာပဲဒီကနေ့နေ့လယ်ပိုင်းမောင်သောမြို့နယ်မှာမိုင်းပောက်ကွဲမှုကြောင့်အရသာတွေထိခိုက်မှုရှိခဲ့တဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်မိုင်းပောက်ကွဲမှုကြောင့်ကထိန်ပွဲကပြန်လာတဲ့သူတွေလိုက်ပါလာတဲ့ကားတစ်စီးပျက်စီးသွားပြီး3ဦးသေဆုံးပြီးတော့6ဦးသံရန်ရရှိသွားကြောင်းလည်းဒေသခံနှတ်တာတော်ဆရာတော်ကမိန့်ပါတယ
်ကျောင်းကျော်လက်ဝဲပေါ်ဒီဆရာကကြီးရွာကကထိန်ကပြန်လာမှာအဲ့ဒီဒီဆရာကကြီးရွာဒီဖေးချောက်ပါလာမှာပေါ့အဲ့မိုင်းကွဲကြည့်တော့ကုန်းကပြေပေါ်တယ်၊ကျောက်ကပြင်းထန်တန်ရရတယ်။
တရားကုန်းကထိန်ကပြန်သဲချောင်းနီးမိုင်းပေါက်ကွဲတာဖြစ်ပြီးဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရသေးဘူးလို့ဆရာတော်ကမိန့်ပါတယ်။ပြီးခဲ့တဲ့ရက်တွေမှာလည်းမြေပုံမြို့နယ်လီတွန်ကျေးရွာနဲ့စငင်းရွာဘက်ကိုသွားတဲ့ကားလမ်းပေးစစ်လက်ကျန်ဘုံလို့ယူဆရတဲ့ဘုံပေါက်ကွဲလို့လမ်းပြင်လှုပ်သားသူတွေဆုံးပြီးနှုတ်ထိခိုက်တန်ရရရှိခဲ့သလိုအမ်းမြို့နယ်တလက်ချောင်းကျေးရွာအုပ်စုနှမော့ကျေးရွာတွင်မိုင်းပေါက်ကွဲမှုကြောင့်ဒေသခံတပ်ကြီးတူတန်ရပြင်းထန်ရရှိသွားခဲ့ပါတယ်။လက်ရှိတမတော်ဘက်ကရခိုင်လက်နက်ကန်အဖွဲ့တွေဘက်ကပါအပြစ်ခံရစေးရေးထုတ်ပြန်ပြီးနောက်ပိုင်း ရခိုင်ပြည်နယ်တွင်ပြည်ခတိုင်ကပ်မှုတွေရော့ကျနေပေမဲ့စစ်ပွဲရဲ့အကျိုးဆက်မြေမြုပ်မိုင်းနဲ့စစ်လက်ကျန်လက်နက်တွေကြောင့်အယတာထိခိုက်မှုတွေရှိနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
ကပ္ပင်းနဲ့စစ်ပေးတန်ခံနေရတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲနောက်ပိုင်းငင်းချိုင်းတဲ့နိုင်ငံရဲ့ပြောင်းလဲတဲ့ပေါ်ပေါက်လာဖို့စစ်ဆောင်ဒုက္ခသည်တွေမျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မှာတမ်တော်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့ကြားနှစ်နှစ်နီးပါးကြာစစ်ရေးတင်းမာမှုတွေကြောင့်တင်းဆောင်နေရသူတသိန်းကျော်ရှိနေပြီးနေရပြန်ရေးမရေမရာရှည်နေတဲ့ရင်ဆိုင်နေရတာပါ။ဒါပေမဲ့လည်းမကြသေးခင်ကရွေးကောက်ပွဲမှာအများစုအနိုင်ရခဲ့တဲ့ NLD မျိုးသားဒီမိုကရေစီဖွေလျှောက်ကတိုင်းရင်းသားနိုင်ငံရဲ့အင်အားစုတွေနဲ့လက်တွဲဖို့ကန့်လန့်လိုက်သလိုစီရင်တင်းမာနေတဲ့တပ်မတော်နဲ့အဲဖွဲ့ကြားရခိုင်ပြည်နယ်တင်ရင်ရဲ့ကန့်လန့်ခဲ့တာတွေကြောင့်စစ်ဆောင်ဒေသခံတွေနေရပြန်ရေးနဲ့ငင်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းထွက်ပေါ်လာနေပါတယ်။တိုက်ပွဲတွေကြောင့်စစ်တွေမျိုးနဲ့မင်းကန်ရက်ွယ်စစ်ဆောင်စခန်းမှာခိုလုံနေရတဲ့မမေဦးခင်ကတော့ငင်းချမ်းချမ်းနဲ့နေရပြန်နိုင်မယ့်ရက်ကိုမျှော်လင့်နေတယ်လို့ပြောပါတယ်။
ရင်းချမ်းရေးတွေရရှိရှင်တွေ AA စစ်စစ်နဲ့ကိုရကိုရမှာနေထိုင်ရှင်တွေအကုန်လုံးကိုရကိုရပြင်ရှင်ကြပါလေ။ပြီးတော့ပင်ညာရေးကြီးကိုလည်းနေတင်ရှင်ရှင်ပါလေ။ပြီးတော့အခုကဒီမှာနေရတာဆိုတော့အနောက်ပြေးနေရတယ်ဆိုတော့ပင်ညာရေးတွေကအဆင်မပြေဘူး။ကလေးတွေကအနောက်ချိန်ပေးကြတာ
။မမီဦးခင်တို့မိသားစုဟာရတိတော်မျိုးနဲ့တာစီကြေးရွာကနေပြီးတဲ့2019ခုနှစ်ကလေးကထွက်ပြေးလာကြတာဖြစ်ပြီးလက်ရှိမှာတော့စစ်တွေမျိုးမင်းကန်ရက်ွယ်ဘုံတော်ကြီးစစ်ဆောင်စခန်းမှာနေထိုင်ကြတာလည်းဖြစ်ပါတယ်။စစ်တွေမျိုးအနီးတစ်ဝိုက်မှာပလောဝမြို့နယ်ကနေထွက်ပြေးလာတဲ့စေဘေးဒုက္ခသည်တွေလည်းရှိနေပါတယ်။ပလောဝမြို့နယ်စင်းညောင်းဝကြေးရွာကထွက်ပြေးလာတဲ့ကိုဖြူပြေစော်ကလည်းရွေးကောက်ပွဲနောက်ပိုင်းထွက်ပေါ်လာတဲ့ဆိုရတဲ့လက်ထက်မှာနေရပြန်နိုင်ဖို့မျှော်လင့်တယ်လို့ပြောပါတယ်
။ကျွန်တော်တို့ပလောဝမှာစစ်ဖြစ်တဲ့အချိန်တိုင်းစားပြီးတော့ကျွန်တော်ဒီစစ်တယ်ပါတော့နော်။ဟာစီဗီအန်ဆောင်လာရောက်ပြီးတော့ဒီမှာခိုးလုံးနေရပါဘူး။အခုအစိုးရအသစ်လက်ထက်မှာကျွန်တော်ပြောချင်တာတခုကပါလဲဆိုတော့အာဘယ်လိုပြောမလဲ။နေရာဒေသအကုန်လုံးကိုငင်းငင်းချင်းချင်းနဲ့ဖြစ်အောင်လုပ်ပေးစေချင်ပါတယ်ခင်ဗျာ။ပြီးလို့ရှိရင်ကိုပြကိုရောကိုစားကြီးကိုအာဘယ်လိုပြောကိုရဲ့မိမိရောရအလုတ်ကန်ရောလုတ်ကန်ဆက်တော့ပြီးတော့ငင်းငင်းချင်းချင်းနေချင်ပါတယ်ခင်ဗျာ။အဲ့လည်းလဲအဲ့ဒါလေးပဲလုပ်ပေးစေချင်ပါခင်ဗျာ။
လုံးခဲ့တဲ့နှစ်နှစ်လောက်ကရခိုင်ပြည်နယ်မှာစစ်ပဏိပတ်ခတ်တွေမပေါ်ပေါက်ခင်ကတည်းကဒုက္ခသည်ဖြစ်နေထိုင်ကြတဲ့သူတွေလည်းဆိုးရသည့်လက်ထက်မှာရှင်တွေတိုးလာဖို့မျှော်လင့်နေပါတယ်။2012ခုနှစ်လူမျိုးရေးဘာသာရေးကွဲပြားမှုတွေကိုရှေ့ခံပြီးဖြစ်ပေါ်ခဲ့တဲ့ပဏိပတ်ခတ်တွေကြောင့်နေရာဆွန့်ခွာပြီးစစ်တွေမျိုးမှာခလုံးနေကြတဲ့ထောင်နေရှိတဲ့မွတ်စလင်ဒုက္ခသည်တွေဟာလည်းနေရာပြောင်းဖို့မျှော်လင့်နေကြတယ်လို့တက္ကသိုလ်ဒုက္ခသည်စခန်းတာဝန်ရှိသူဦးမောင်လေးကပြောပါတယ်။
2017မှာကျွန်တော်တို့တကယ်ကမျှော်လင့်ချက်ရှိပါတယ်ဘာရှိကျွန်တော်တို့ဒီတယ်လာမဆိုရတင်မတဲ့နမလေးရှာကကောင်းမှလည်းကျွန်တော်ယူစားပါတယ်တင်လည်းတင်ပါတယ်ကျွန်တော်လည်းဒီကျုပ်ကိုစိတ်မှကျွန်တော်တို့လည်းမျော်လင့်တာကဒီကပထမတစ်ချက်ကကျွန်တော်တို့ကကျွန်တော်မူလနေရာကိုပြန်ကြည့်ပါတယ်ဒုတိယချက်ကကျွန်တော်တို့ဒီဒန်းတို့ဖိုင်းနောက်ပြီးတော့တွာလာရင်ရဆွေးကိုကျွန်တော်တောင်းကြည့်နေတာ။နောက်ပြီးတော့ဒီကျွန်တော်နိုင်ငံသားအဓိကကျွန်တော်ဒီမစလင်လူမျိုးတွေကကျွန်တော်နိုင်ငံသားအဓိကဦးစားပေးပြီးတာမှာထင်ထားတာလည်းရှိတယ်၊ချောက်ထားတာလည်းရှိတယ်။ဒီချောက်ထားတာလည်းကျွန်တော်9လ10လချောပြီ။အခုကြာလာတာခရမနဲ့ဆလဘကြာလာတယ်
နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာလက်နက်ကင်မင်းပခတ်တွေကြောင့်လုံခြုံရေးစိတ်မရှာတဲ့အတွက်ရခိုင်ပြည်နယ်ကမေးဆန္ဒနေတော်တော်များများကိုပေးဖျက်ခေရတာပါဒီလိုပေးဖျက်လိုက်တဲ့အတွက်မေးဆန္ဒရှင်တွေနဲ့ကိုယ်စားလှယ်လောင်းတဲ့ခွင့်ရဆုံရှုံခေရတာကြောင့်မကျင်းပဖြစ်တဲ့နေရာတွေမှာရွေးကောက်ပွဲတွေကျင်းပနိုင်မယ့်ရှင်တွေဖန်တီးပေးဖို့အဲရခိုင်လက်နက်ကင်ဖွဲ့ကကန့်လန့်ခေတာကိုတပ်မတော်ကလည်းလက်ခံထားပါတယ်တရှင်တဲမှာပဲရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့ NLD ပါတီကလည်းအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာပူပေါင်းဖို့တိုင်းဒေသနိုင်ငံရဲ့ပါတီ39ခုကိုကန့်လန့်ထားပါတယ်ခင်ဗျာကျွန်တော်သက်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းကိုဗစ်ကရောဂါကူးစက်မှုတိုးလာတဲ့လက္ခဏာတွေ့နေရတာကြောင့်ကျမကြီးလမ်းညွှန်ချက်တွေကိုလိုက်နာဖို့တာဝန်ရှိသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျမကတော့စုစုပါကာယောဂကာလရွေးကောက်ပွဲကျင်းပရမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်ယောဂကူးစက်နိုင်တဲ့အန္တရာယ်ကိုပညာရှင်တွေသတိပေးခဲ့ကြသလိုအခုဆိုရင်လည်းပြည်내နဲ့တိုင်းတချို့နေရာတွေမှာအတိပြုလူနာတွေ့ရှိနှုန်းတိုးလာတာပါကျမရင်းနဲ့အားကစားဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့အတိပြုလူနာဦးရေဟာတက်ခွဲစစ်ဆေးမှုရဲ့900ခန့်နှုန်းဝင်ကျင်မှာသာရှိနေပေမဲ့မနေ့တုန်းကတော့800ခန့်နှုန်းဝင်ကျင်ကိုတိုးလာတာပါ ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းရွေးကောက်ပွဲလွန်ကာလမှာရောဂါကူးစက်ခံရနှုန်းတက်လာတဲ့အပေါ်သတိထားကြဖို့အွန်လိုင်းမိန့်ခွန်းကနေတစဉ်သတိပေးလိုက်ပါတယ
်။အနည်းလိုက်လိုက်တဲ့အခါမှာ ARD တိုင်း Monday တိုင်းဘကိုးတိုင်းတို့မှာယောဂပြန့်ပွားမှုတွေနဲ့ရှိလာပါတယ်။ရန်ကုန်ကတော့အလုံးနဲ့သိပြီးသားပါရန်ကုန်ကတော့အများဆုံးပေါ့နော်။ဒီအပြင်ဒီတိုင်း၃တိုင်းမလေယောဂပြန်ပွားမှုအနေနဲ့တက်လာတဲ့သဘောရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့သတိထားစေချင်ပါတယ
်။ကာယယောဂကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကြောင့်ပုံမှန်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုသူတွေမှာလည်းအခက်အခဲရှိနေပြီးတခြားနာတာရှည်ယောဂသည်တွေကျန်းမာရေးပုံပြီးဂရုစိုက်ဖို့ကိုတာဝန်ရှိသူတွေကသတိပေးထားပါတယ်။ပြည်ရင်းကိုဗစ်ဒုတိယလိုင်းကာလအစမှာဖျားနာကူအခမဲ့ဆေးကန်းတွေစီလာရောက်ပြသသူတွေကတဝက်လောက်ဟာအနက်ပြောက်လက္ခဏာကြောင့်ရောက်လာသူတွေပါ။ဒါပေမဲ့အခုရပိုင်းလာပြသူတွေထဲမှာရွေးကောက်ပွဲနဲ့ဆက်နွယ်ပြီးလက္ခဏာတချို့ကြောင့်ရောက်လာသူတွေရှိသလိုရာသီတုပ်ကွေးကြောင့်လာပြသူတွေလည်းရှိလာတယ်လို့ရန်ကုန်တိုင်းဖျားနာကူအခမဲ့ဆေးကန်းတွေရဲ့တာဝန်ခံဒေါက်တာချုံမင်းထွန်းကပြောပါတယ
်။အကောင်းဆုံးတော့ကျွန်တော်တို့လည်းကျွန်တော်တို့ယူဆတယ်ပေါ့နော်။အဲပြည်သူလူတွေဘက်ကနေမလိုက်နိုင်တဲ့ပိုင်းကအားမရဘူးပေါ့နော်။ကျွန်တော်ပြောတဲ့အချိန်မနေဘူးပေါ့နော်။ပြီးတော့ဒီယောဂဆိုရင်စောစီးစကူသားမှုခံယူဖို့လည်းပြောထားတာရည်ရှိတယ်။အဲစောစီးစကူသားမှုမခံယူဘဲနဲ့အိမ်မှာနေပြီးတော့ဆေးတောက်ကြည့်တယ်နေကြည့်တယ်အဲ့လိုရည်ရှိတော့အတတ်နိုင်တော့ဖြစ်နိုင်တော့ပြည်သူတွေဘက်ကနေလည်းပူးပေါင်းပါဝင်ပေးဖို့လည်းလိုအပ်တယ်ပေါ့နော်။ကျွန်တော်ဘက်ကလည်းအကောင်းဆုံးပြင်ဆင်တယ်
။ကိုဗစ်ကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းကဖျားနာကူအခမဲ့ဆေးကန်းတွေမရှိတဲ့မြို့နယ်တွေမှာပါထပ်တိုးဖွင့်လှစ်နိုင်မှုအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းဒေါက်တာချုံမင်းထွန်းကပြောပါတယ်။ဒီရင်းမှာကာယယောဂကူးစက်ခံရသူကတနေ့ကို1000ဝန်းကျင်ပုံမှန်ရှိနေပြီးအဲ့ဒီအနေအထားမှာတက်နေတဲ့အခြေအနေကိုကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနပြောခွင့်ရဘဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖီယိုရေကိုပြောပါတယ်
။အခုကဒီကူးစက်ယောဂဗေဒကိုကျမတို့ကဒီ epidermic cuff လို့ခေါ်ပါတယ်။ cuff ကဘယ်လိုပုံစံရှိလဲဆိုရင်ခေါင်းလောက်ပုံစံရှိပါတယ်။ခေါင်းလောက်ဆိုတဲ့သဘောကတက်သွားတယ်။တက်ရင်ကမြင်းမြဆဆန်သူကတက်သွားတယ်။တက်သွားပြီးအပေါ်မှာသူကအတိုင်းအတာတစ်ခုထိတက်နေမှာဖြစ်ပါတယ်။အဲ့တက်နေတဲ့ဥစ္စာဘယ်လောက်ရှိကြာကြာကြီးတက်နေမလဲသူများပြောဆိုခေါင်းလောင်းပါရရှင်လျောခေါင်းလောင်းဖြစ်မှာလားခေါင်းလောင်းပြားကြီးဖြစ်မှာလားခေါင်းလောင်းချုံဖြစ်မှာလားဆိုတာဒါတော့ဘယ်လုံးမှမပြောနိုင်ပါဘူ
းလူစုလူဝေးအများဆုံးရှိရာဈေးတွေထဲမှာကိုဗစ်ယောဂါကူးစက်ခံရတဲ့ရာဂိုင်းနှုန်းအများဆုံးဖြစ်နေလို့ကာယယောဂါကာကွယ်ရေးလူလူအသိပညာပေးလှုပ်ရှားတာတွေကိုတိုင်းနယ်ပြည်နယ်တချို့မှာဆောင်ရွက်နေပါတယ်ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကယ်ရောဂါကြောင့်သေဆုံးသူ1599ရှိနေပြီးကူးစက်သူအတည်ပြုလူနာ8162ဦးရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
ကဲယောဂကာလစာဝင်နေရဲ့အခက်ကြုံနေရတဲ့အခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့ရမှာအငင်းပွားစရာဖြစ်နေတဲ့အပေါ်ကျွမ်းကျင်သူတွေရဲ့သုံးသပ်ချက်ကိုပြောပြပါမယ်ကျွန်မအိမ်တနာထွန်းပါကဲယောဂကာလမှာစာဝင်နေရဲ့အခက်ခဲကြုံနေကြရတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကရှိခါနဲ့ငွေကြေးအကူအညီထောက်ပံ့တာ၄ချိန်ရှိတာပဲမဲ့ရှားတင်ရထိုက်သူတွေမရဘူးဆိုပြီးဝေဖန်တန်တွေလည်းအချိန်တိုင်းလိုလိုကြားနေရပါတယ်အခုနောက်ဆုံးသတို့ထအချိန်ထောက်ပံ့ကြေးပေးရမှာတော့ကက်ယောဂါကြောင့်အိမ်ပြင်မထွက်ရအမိန်ထုတ်ထားတဲ့မြို့နယ်တွေကအခြေခံလူဒန်းစားအိမ်ထောင်စုတစုကိုကျက်4000အိမ်ပြင်မထွက်ရအမိန်ထုတ်ပြန်မထားတဲ့မြို့နယ်တွေမှာတအိမ်ထောင်ကျက်2000နှုန်းတတ်မှတ်ထားတာပါဒါပေမဲ့လည်းဒီလိုထောက်ပံ့ညာမှာရှားတင်တဲ့သူတွေမပါဝင်ဘူးဆိုပြီးသက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုကန့်ကွက်ဆန္ဒပြတာတိုင်ကြားတာတွေလည်းပေါ်ပေါက်နေပါတယ်ရန်ကုန်တိုင်းရွှေဘက်ကန20နှစ်ရက်ကွက်မှာနေတဲ့မမျက်သူစားကတော့လက်လောက်လက်စားတဦးဖြစ်ပေမဲ့အစိုးရကထောက်ပံ့တဲ့၄ချိန်စလုံးမရခဲ့ဘူးလို့ပြောပါရတယ်။ည
ာသူဆက်ချက်ရလက်လောက်လက်စားသမားပဲမှဝန်ထမ်းလည်းမဟုတ်ဘူး၊ဘယ်မှကြီးကြပ်ချမ်းသာလည်းမဟုတ်ဘူး။အခုကညီမတို့20နှစ်ရက်ကွက်မှာဗာဖြစ်နေရဲဆိုအင်ဂျင်ထောင်ကျော်ပဲရှိတာမရှိရဲဘူး။မရှိရဲလို့လက်ချိုးကြီးလာလို့ရှိလို့ရှိရင်900 800နီးပါးရှိ။800 800နီးပါးမှ400ကျော်ပဲရတယ်။ညီမတို့600ကျော် 900 နီးပါးမရဘူး။ပြီးတော့စင်ရင်ကောက်တယ်ဆိုတာလည်းညီမတို့အိမ်မှာတောင်းချောက်ရှိတယ်ဒီဘက်ကိုစင်ရင်လာပါဘူးညီမတို့လမ်းတော့သူတို့နှိမ့်ဆက်ရတဲ့အခါကျတော
့မတ်ရောပမာရ။ကက်ယောဂါကာလစာဝင်နေရေးအကြက်တဲကြုံနေရသူတွေကိုအစိုးရကစစ်စစ်ပြီးအထောက်ပံ့တွေပေးနေတယ်ဆိုပေမဲ့အားနည်းချက်တွေရှိနေသေးတာကိုလည်းတာဝန်ရှိသူတွေကအတိအမှတ်ပြုလက်ခံထားကြပါဗျ။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အခက်ခဲကြုံနေရသူတွေမြန်မြန်ဆန်ဆန်အကူအညီရအောင်တတ်မှတ်ချက်တွေကိုရှော့ပို့ဖို့နဲ့အစိုးရကပုံမှန်အကုန်ကြခန့်သုံးစွဲဖို့အကြံပြုပါဗျ။
အခုချိန်ကလူတွေကမတမာတဲ့နီးနေနဲ့လုံခြံပြီးအစိုးရငွေကိုဆုံးရမယ်ဆိုတော့ဆိုရင်မှုနဲ့เนาะကတစ်ဖက်ပေါ့เนาะနောက်တစ်ဖက်ကကျွန်တော်တို့အစိုးရကဒီလိုအပ်နေတဲ့အခြေခံပြည်သူတွေကိုအချိန်မီမထောက်ပံ့နိုင်ရဲ့အဲ့ဒီလူတွေဟာပို့ပြီးတော့ဒုက္ခရောက်နိုင်တယ်ဆိုတော့တစ်ချက်ပေါ့เนาะအဲ့ဆိုရင်မှုနှစ်ခုကြားမှာ ကျွန်တော်တို့ကလုံဆွဲနေရတဲ့ကာလပေါ့အဲ့တော့ကျွန်တော်အမြင်အပြောမယ်ဆိုရင်တော့ဟိုမတမာမှုတွေကိုအစိုးရနေမဲ့အစားပေါ့နော်ဒီလူနိုင်လူမဲ့လူတွေရမဲ့ရသင့်တဲ့လူတွေအားလုံးကအမြန်ဆုံးနည်းနဲ့ရင်းမြန်ဆန်ဆန်လာပြီးတော့ထုတ်ယူနိုင်အောင်ဒီ criteria နည်းနည်းနဲ့ပေါ့နော်စီမင်းစည်းကမ်းနည်းနည်းနဲ့ထုတ်ပေးတဲ့ပုံစံကိုပုံပြီးတော့လုပ်တင်တယ်လို့ထင်ပါတယ်အဲ့တော့ဒါကြောင့်မို့ဆိုကအစတည်းကစီမင်းစည်းကမ်းတွေတတ်မှတ်တဲ့ဟာဘောင်လေးကိုလည်းနည်းနည်းကျယ်ကျယ်လေးထားပြီးတတ်မှတ်တဲ့ဒီအတွက်ကိုလည်းတိုက်ပြီးတော့မနှမျောသင့်ဘူး။ဘာကြောင့်လဲဆိုတော့ဒီအချိန်ကတော့တကယ်ကိုပဲလိုအပ်နေတဲ့အချိန်ဖြစ်နေတယ်နော်။မတမာမှုတွေကျူးလွန်မယ်ဆိုတဲ့ကိစ္စကတော့နောက်တစ်ဆင့်အနေနဲ့ပဲဖြေရှင်းနေတယ်လို့ထင်တယ်။မတမာမှုတွေလုပ်ခဲ့ရင်တော့ဆိုကကိုတိုင်စာပေးနိုင်ပါတယ်အကြံပြုနိုင်ပါတယ်ဆိုတော့အဲ့ဒီအပေါ်မှာပဲမူတည်ပြီးတော့ဆိုကပြန်ပြီးတော့ဘေးရွှေဆောင်ရမျိုးလုပ်မယ်ဆိုရင်တော့ပေးတဲ့ကိစ္စကတောင်းတမှုမဖြစ်ဘူးနော်
ကဲ့ရောကကာလာမှာအခြေခံလူဒန်းစားတွေကိုပေးတဲ့ထောက်ပံ့ကြေးတွေမရတာမျိုးရှိရင်တိုင်ကြားနိုင်အောင်ဆောင်ရွက်ပေးထားပြီးဖြစ်သလိုကြံခဲ့တဲ့သူတွေကိုလည်းထပ်ပြီးပတ်မိုးပေးမှာဖြစ်တယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကဲ့ရောကအခြေအနေနဲ့ပတ်သက်လို့ပြည်သူကိုမနေတော့ကပြောကြတဲ့မိန့်ခွန်းမှာထက်သွင်းပြောကြားခဲ့တာပ
ါဒီထောက်ပံ့ကြေးတွေပေးတာဟာအခုစရင်သဒုတ်ထအချိန်ရှိပါပြီပထမဒုတိယတတိယအားလုံးချော့ချုံမုံဝေဖြစ်ခဲ့ပါတယ်အခုသဒုတ်ထအချိန်မှာတချို့နေရာတွေမှာလူစုလူဝေးလို့ပြောနေတဲ့ဆူပူရာကြီးဖြစ်လာတယ်ဆိုတာလည်းကျွန်တော်တို့တွေ့ရပါတယ်ဒါတွေကလည်းမလို့အပ်ပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ယူရဲချက်ကဘယ်သူ့ကိုမှခြံခဲ့ဖို့မရှိပါဘူးဘယ်သူ့ကိုလည်းခြံခဲ့မှာမဟုတ်ပါဘူးအကြောင်းကြောင်းမလို့ခြံခဲ့တယ်ဆိုလို့ရှိလို့ရှိရင်အခုဒီဟာကိုတိုင်ကြားနိုင်တဲ့ဌာနကိုကျွန်တော်တို့စပြီးတော့ဌာနတွေကိုဖွင့်ပါပြီအဲ့တော့တိုင်ကြားနိုင်ပါတယ်တိုင်ကြားပြီးတော့ကိုကြိုင်းခဲ့ပါလေကုမိသားစုကြိုင်းခဲ့တယ်ဆိုရင်ကြိုင်းခဲ့တယ်တယောက်တည်းသမားမှုလို့လဲအကိုရပိုင်ခွင့်ကိုမရဘူးဆိုလို့ရှိရင်တိုင်လို့ရပါတယ်အဲ့ဒါအေးစစ်စစ်နဲ့ဒီတိုင်စာဌာနမှာတိုင်ကြပါအခြေအနေဘယ်လိုဖြစ်တာလဲဆိုတော့ပြောကြပါကျမတို့ရည်ရွယ်ချက်နဲ့ဘယ်သူ့ကိုမှကျမတို့ထားခဲ့မှာလဲမဟုတ်ပါဘူးအကယ်ကြံခဲ့လို့ရှိလို့ရှိရင်ပြန်ပြီးတော့ပေါင်းပို့ပေးမှာဖြစ်ပါတယ်
ထောက်ပံ့ခြင်းမရတဲ့သူတွေရှိရင်တိုင်ကြနိုင်ဖို့အတွက်တိုင်းနယ်ပြည်နယ်မြို့နယ်အလိုက်တိုင်ကြစာဖြည့်ရှင်ရေးဌာနတွေဖွင့်ပေးထားပြီးဖြစ်သလိုတိုင်ကြားနိုင်တဲ့ဖုန်းနံပါတ်တွေကိုလည်းပြည်ထောင်စုအစိုးရရုံးဝန်ကြီးဌာန Facebook စာမျက်နှာကနေကြေညာပေးထားပါတယ်။ပထမအကြိမ် April လနဲ့စွန်လမှာအင်ထောင်စုပေါင်း 9.4 တန်အတွက်ကျပ်82ဘီလီယံ။ဒုတိယအကြိမ် July လနဲ့ August လအတွက်အင်ထောင်စု 9.4 တန်အတွက်တအင်ထောင်ကျပ်2000နှုန်းနဲ့218ဘီလီယံကျော်။တတိယအကြိမ် September လအတွက်အင်ထောင်စုပေါင်း 5.8 တန်ခန့်အတွက်113ဘီလီယံကျော်ထောက်ပံ့ပေးခဲ့ပြီးသဒုတ်ထအကြိမ်မှာအင်ထောင်စုပေါင်း6တန်ကျော်အတွက်ကျပ်ငွေဘီလီယံ160ကျော်30ဖို့ရည်ရွယ်ထားတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကဲ့ယောဂကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြရတဲ့ဗျံကျစေတဲ့အငှားရင်မောင်းကြပန်းလှုပ်တာရေလှုပ်တာအလုတ်ကျန်းသမားခြံလှုပ်တာပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကင်နေကြတဲ့နေစာဒါမှမဟုတ်ယာယီဝင်နဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုပ်သမားတွေနဲ့အလုပ်လက်မဲ့ဖြစ်နေသူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးအစိုးရကထောက်ပံ့ပေးနေတာပါ။တစ်ချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်ကင်ပရိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေအသက်နှစ်နှစ်အောက်ကလေးငယ်တွေကိုဝင်ဆောင်မိခင်တွေနဲ့တက်ကြီးရွယ်အိုတွေကိုလည်းအစိုးရနဲ့နိုင်ငံတကာအတိုင်းအဝန်ကထောက်ပံ့ကူညီနေတာတွေလည်းရှိပါသေးရှင်။ကျွန်မအိမ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားတဲ့ဖျားသုံးစုနယ်စပ်ကိုအခုနောက်ဆုံးရဲအကန့်အသတ်မရှိပိတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဖျားသုံးစုနယ်စပ်မှာဝင်ထွက်သွားလာမှုတွေကိုထိုင်းနိုင်ငံကစက်တင်ဘာလနှောင်းပိုင်းကစလို့နှစ်ပတ်တကြိမ်သက်တမ်းတိုးနေရကနေအခုနောက်ဆုံးတနင်္လာနေ့ကနေစပြီးရဲအကန့်အသတ်မရှိပိတ်လိုက်တာပါကရင်ပြည်နယ်ကော့ပိုရိတ်ခရိုင်နဲ့ထိုင်းနိုင်ငံကန်စနာဘူရီခရိုင်ကြားဆက်သွယ်ထားတဲ့ဖျားသုံးစုနယ်စပ်ကိုတော့မြန်မာနယ်စပ်ဒေသတွေမှာကူးစက်မှုတွေတွေ့ရှိပြီးတဲ့နောက်ထိုင်းရနာပိုင်းနေ့ကအကန့်အသတ်မရှိပိတ်ဖို့ဆုံးဖြတ်လိုက်တာလို့လဲထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
ဟုတ်ကဲ့သူကအခုပြောကွန်တာဘယ်အချိန်မှပြန်ဖွင့်မယ်လို့ပါတော့တမင်းမပြောတော့ဘူးလေ။ဟိုသူနောက်ထပ်ပြန်ပြီးတော့တက်တန်းထပ်ပြီးတော့တခြားထူးခြားတဲ့ဟာဖြစ်တယ်ဆိုရင်ဒီထပ်ပြောင်းမှာပေါ့နော်။ဟိုလောစဲကျတော့သူကဟိုနှစ်ပတ်စီနှစ်ပတ်စီမတော်တော့ဘဲနဲ့အခုနိုဝင်ဘာ16ရက်နေ့ကနေစပြီးတော့လောစဲအခမ်းအနားမရှိပိတ်ထားလိုက်ပြီလောက်တာမျိုးပေါ့။မနေ့ကပဲတက်တန်းထပ်တော့ကပိတ်တဲ့ရက်ကိုကျတော့ဘယ်လောက်ချက်ချာပိတ်မယ်ဆိုတော့အဲ့ဒီမှာထည့်ပြီးမပြောထားဘူးပေါ့နော်။အဓိကအဲ့ဒီနီးစက်တဲ့ဗမာပဲအချမ်းဖျားလုံးလူပဲအစားကြီးရင်အဲ့ဒီပဲအချမ်းမှာယောဂါတွေဖြစ်နေတဲ့ဟာများတဲ့တကြောင်ကိုသူတို့ကူးမှဆုလို့ပေါ့မယ်အဲ့ဒါကိုတက်တန်းထပ်တူရ
Okay.
Aku solo sih yang dah kuat sih tuai bo, lazy sih tuai bo. Tetapi mana ya dua hari.
Memang nengah mah, kubik kayu ka kusam muri, terjauh yang nyala ya ka. Tapi nengah ngah pihak tunggu bawain, nazar di tari mah, awen tuan eh tuala lusa muri ko kanda lagi. Longjong ego le domian thawale, tapi mele, memang nengah neng kongsam muri mah ye bale, nazar awen tuan muri ko lo, akan tuan eh kumpul thala ba, pihak tunggu nazar ko le, aku ka.
เยอะกันแต่ไม่ใช่แบบไปไล่ไปแม่เชื่อกันซาตากุนี่เต็มปุ่งงูรอแต่ละเดือนคนจูทาร์เลยลูเล่อุเมอุกาเปียวบาร์เองมีสิ่งว่าว่าไม่ใช่ไม่ใช่บอลลูว่าเด็กนี่กันดูรูปีตัวลูว่าเด็กอะไรซาตากุนี่ทำอยู่ดีกว่าเนาะลูกผมเลยคุยกันจะชุดตอนนั้นท้าเสียเต้าเสียรูบาร์ดันนุ่นดีกว่าไอ้ยี่บอลลูว่าเด็กที่ซีนูรีนั่นยูริตุลูชินเนาะคงจะเป็นผิวขาวแต่รูปลูยาย
ที่เท่ามาเย็นนี้สิ่งที่กูรอคุณไม่พิวาบุพยายามต้องดูเนื้อจักรยานการจะน่าบุรีขยายสังเคราะห์บุรีมีเนื้อมาชีบีนั่นเองกงเต้หมู่กันนี่สิ่งที่เป็นเวทตามองคนในทางจอลาวชีบาร์เองกูไปกับยอกาเจ้าเต้ส่งตัวเช่าเสนกูเสดตัวต้องเอาเสียจอดสิ่งเดียร์ท่านเองมาโยกากูเสมุรียอดจ้าลาเจ้ากันแต่มุรีชอบบอกไปกับบีเม่ยามานั่งเงินมาล้อ เต้ส่งตัวเช่าเช่าอย่างเราเนี่ยกูเสดตัวคนในต่างจังหวัดสิลานี่จีมาท่านเองเอาไปเองนี่น่าจะนั่งเงินดีกว่ายอกากูเสมุรีเป็นนั่นละมากูสู้เองนี่ละพี่ป่าเลยสิจะมาไหมมาท่านจะมาเนื้อสกันนี่ตรงนี้ไปปนนี่ละวะฟิวเอเมริกันแต่ยังรีดูเนี่ยยอมยันแต่จะอาศัยเสนอกูอเมริกันพี่เอาจู่ว่าเสนอมีโรคอะไรเปล่าทั่วเรื่องเป็นยังไง อเมริกันพี่เอาจู่มาโควิด-19ยอกากูเสียเปลี่ยนวามุเย่บอกที่นี่เจ้าฟิวเอเรดิโอเนี่ยยกแต่สิ่งนี้กูอยากยิบองเสียงเปลี่ยนเปลี่ยนทั่วเรื่องเป็นยังไงวะเรดิโอสิ่งนี้กูไม่ได้เช่าไหนกันเนี่ยคนไหนที่เนี่ยยากโกนไหนกันเนี่ยเซนไหนที่เช่นนี้มาเว่ทั่วเรื่องเป็นยังไงฟิวเอเย่ทั่วเรื่องจะดีกู Radio ni Jerusalem no pin VOA Facebook samin nama le na sen ti shu nai ma le se
Pekan pi daw zu ma corona yoga bo ku sat mu re to la da ne a mya 2020 tamra ywe kaw pwe ma anai ya le lo chin nya khan tha ya du du tamra haung Joe Biden ha naingan go ku nyi go atwa tamra Trump aso ya go aku pyaung longgan sin sa tin bo taung so lai ba de Michelle Quinn ye tadwin lwa go jono ngain chan ga tin pya ba me American nangan doan corona yoga kusa muri tota ni bare. Dabi me di yoga keisa ga nangan yi drama ri de janyan ni bare. Ara ga ro tamra dhone tran ane ne. Tu so ya ne zanwai la nase yane ma jante sa jeng so me Joe Biden apwe ja pubang sang yue pogo kwe me piu de da ba. Aku le shi ga ro tamra tran ha yue gao bwe ma me mata ma muri amya bja shi ge de so ra tate ma shi be sabi su sue ni de lo.
นอกจากแม้สุยาตัวอากูเปล่าลงงานสิงห์คุณไม่พิวได้บ้างดังหากยอกาคาลาตัวไต่บีกูอันเดียพิเศษเลยลูกไบเดนพ่อเวนิกาเปล่าบาร์เลยไบเดนเอ๋กูเป็นนายทิ้งจำเป็นพ่อเวนทั้งด้าจูการวันดีก้า
It is in the nation's interest.
นักข่าวจีนเล่าให้ด้วยเช่นนี้ว่าที่ท้าบุลูบาร์เองเช่นเล่าด้วยมีอาจีจนรู้กูรวยไปบุลูบาร์เองแล้วส่งเชิงที่สาวนี่ลงมาบาบูโลเปียวตัวร้าวว่าเช่นนั้นปุ๊บตระหนักสุยาตำราทรัพย์ฮะโควิด-19ที่เพื่อซีเวโกไม่ได้ดังอาลาลาวชีบาบีทว่าเมื่อปีเกิดเอเปก้าโควิด-19ยอกาการเกษตรยานในเมืองเชิงโกตำราทรัพย์ฮะคุลูเปียวเกวาร์เอง
In this process is starting.
ลงงานจริงอ่ะคุณสร้างนี่บ้าบีการเกษตรตามมองมีอะไรยานในน้องมาบ้าสิ่งที่พี่นี่บ้าบี
I want to be as transparent as possible with everybody.
American เนี่ยอัตตะกูแก้วว่าถ้าจะยืนจีดาบ้ามาไม่ใช่บูโลเลยที่มาเรื่องลูกพี่ตัวเราบ้านอกจากเราไม่ไปเดินสุยาโกไวรัสเกิดซะในงานเราลงยุ่ยเกิดซะเช่นเลดี้มีอาวุธเบบูรับบลิกันกางจงในอันนี้เนี่ย ိမ်ပြူတော်ကိုတွန်းအားပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောလ်တန်ကတောင်းဆိုလိုက်ပါတယ
် Again I just think it requires
Republican အနေနဲ့အကူအပြောင်းလုပ်ငန်းစဉ်စဖို့တိုက်တွန်းသင့်တယ်လို့ထင်ပါတယ်ဒါကိုတတ်နိုင်သမျှမြန်မြန်လုပ်ရမှာပါလို့ပြောသွားတာပါဂျွန်ဟော့ကင်းတက္ကသိုလ်ရဲ့အချက်အလက်တွေအရအမေရိကန်မှာပိုးကူးဆက်သူ70သန်းနီးပါးရှိနေပြီးသေဆုံးသူ 24,600 နီးပါးရှိနေတာကြောင့်အမေရိကန်ဟာကမ္ဘာမှာကူးဆက်မှုအများဆုံးဖြစ်နေပါတယ်ခင်ဗျာ
ကူးဆက်ပြီးအင်္ဂါညဆွေးနွေးကံကိုနားဆင်ကြရပါမယ်2020နိုဝင်ဘာလရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖော်ဆောင်ဖို့ဆိုပြီးပြောဆိုလှုပ်ဆောင်တာတွေရှိလာပါတယ်အမျိုးသားညီညွတ်ရေးအစိုးရဆိုတာဘယ်လိုအစိုးရမျိုးပါလဲမြန်မာနိုင်ငံအတွက်ဒီလိုအစိုးရမျိုးတကယ်ပဲလိုအပ်နေပါသလားတကယ်တမ်းဖွဲ့စည်းမယ်ဆိုရင်တော့ဘယ်လိုဖွဲ့စည်းတင်ပါလဲစာတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကြမှာနားဆင်ကြရပါမယ်ဒီဘောမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြန်မာရေးလှလာသူသူတည်တည်ဦးတမောင်တန်းတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာဦးရထွန်းနဲ့ဦးတမောင်တန်းဒီဝီဆွေးနွေးကမ်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီဝဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပ
ါဆိုတော့ကျွန်တော်တို့ရွေးကောက်ပွဲပြီးရွေးကောက်ပွဲမတိုင်ခင်ခဲ့တဲ့ကတဲ့ကပေါ့လေရွေးကောက်ပွဲပြီးမှမဟုတ်ပါဘူးဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကိုကျွန်တော်တို့ဟိုတောက်လျှောက်လို့ကြားလာရတာရှိပါတယ်ဆိုတော့ဒီနေ့ညဆွေးနွေးကမ်းကတော့ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နည်းနည်းသုံးသပ်ဆွေးနွေးကြဖို့ပါပထမဦးဆုံးကျောင်းရထွန်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘာကိုပြောတာပါလဲဆရာ
အဲမျိုးသားညီညွတ်ရေးအစိုးရဆိုတာကတော့ကျွန်တော်တို့ဟိုနိုင်ငံတကာမှာကနိုင်ငံတနိုင်ငံအနေနဲ့သူ့အမျိုးသားအကျိုးစီးပွားအတွက်သိအရေးကြီးတဲ့အချိန်ပေါ့ဥပမာတခြားနိုင်ငံနဲ့စစ်ဖြစ်နေတဲ့အချိန်မျိုးနောက်ဒါမှမဟုတ်ရင်လည်းဒီတဘာဝဘေးအန္တရာယ်အဲကြာရောက်တဲ့အချိန်မျိုးပေါ့နော်စီးလုံးညီညွတ်ရေးအတွက်အထူးလိုအပ်နေတဲ့အချိန်မျိုးမှာဒီဖွဲ့လေရှိတာပေါ့เนาะအဲ့တော့ဒီပါလီမန်စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာကတော့မျိုးသားညီညွတ်ရေးအစိုးရဖွဲ့တယ်ဆိုတာကညွန့်မောင်းအစိုးရဖွဲ့တာမျိုးတော့မဟုတ်ဘူးညွန့်မောင်းအစိုးရဖွဲ့တယ်ဆိုတာကတော့ဟိုဘယ်အချိန်မှာပဲဖြစ်ဖြစ်သူတို့ဒီတပါတီတဲကနေပြီးတော့အစိုးရမဖွဲ့နိုင်ရင်ဒါမှမဟုတ်လုံလောက်တဲ့ဒီပါလီမန်အမတ်နေရာမရလို့ရှိရင်ဒီသူနဲ့နီးစပ်တဲ့ပါတီတချို့ကိုတိမ့်သွင်းပြီးတဲ့အခါကျတော့သူတို့က50ရာခိုင်နှုန်းကျော်ပေါ့နော်50ရာခိုင်နှုန်းကျော်ဒီပါလီမန်အမတ်နေရာရအောင်စုစည်းပြီးတော့ဖွဲ့တာအဲ့ဒါကတော့ညွန်မောင်းအစိုးရပေါ့နော်ခုနအမျိုးသားညီညွတ်ရေးအစိုးရကတော့အဲသူတပါတီတဲ့အင်အားကြီးကြီးနဲ့နိုင်ရင်လည်းနိုင်ထားမယ်သို့တော်လည်းဒီတဘာဝဘေးအန္တရာယ်တွေကြုံတဲ့အခါစစ်ပွဲတွေဖြစ်ပွားနေတဲ့အခါမှာစီလုံးညီညွတ်ဖို့လိုတယ်ဆိုပြီးတော့သူကအဲဒီပါတီစုံကဒီအရွေးကောက်ခံကိုယ်စားလှယ်တွေနဲ့သူကအစိုးရအဖွဲ့ထဲမှာပါဝင်ပြီးတော့အတူတကွာအလုပ်လုပ်တာပေါ့ဗျာ
ဟုတ်ကဲ့ကဲ
အဲ့ဒီလိုအခြေအနေမျိုးမှာဖွဲ့လို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျဦးတမောင်တန်းရောမြို့သားညီညီရေးအစိုးရဆိုတာကိုဘယ်လိုနားလဲပါတယ
်ဟုတ်ရေဘူးအားဖြင့်တော့ခုနဆရာဦးရထွန်းပြောသလိုပါပဲเนาะကျွန်တော်တို့မြမသမိုင်းကိုပြန်ကြည့်မယ်ဆိုလဲဒါကိုရထွန်းကတော့ကျွန်တော်တဲ့ပို့ပြီးနိုင်ငံရေးကိုထဲထဲဝင်ဝင်လုပ်ခဲ့တဲ့သူဆိုတော့ဒေါ်လာလေးရှိရင်လည်းဖြည့်ပြီးပေါ့เนาะဆိုတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုတဲ့စကားနဲ့မှလက်ဝဲညီညွတ်ရေးဆိုတဲ့အသုံးလုံးမျိုးနဲ့အဲသုံးလုံးလာခဲ့ဘူးစူးစမ်းခဲ့ဘူးတာရှိတယ်ဒါကတော့ကွန်မြူနစ်ပါတီနဲ့ဆိုရှယ်လစ်ပါတီကွဲပြီးတဲ့အခါမှာပေါ့နောက်တစ်ခါဖတ်ဆပ်ပလကွဲပြီးတဲ့အခါမှာလည်းညီညွတ်ရေးဆိုပြီးတော့ပြန်ပြီးလုပ်ဖို့စူးစမ်းလာတာရှိတယ်နော်အဲမဆရာလက်ထက်ရောက်တဲ့အခါကျညီညွတ်ရေးဆိုတဲ့စကားတဲ့စီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတိုင်းကစီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးသုံးလာတယ်အဲ့ဒီအယူဆကဒီဘက်ကဆေဆိုရလက်ထက်ဆက်ဆက်တီပေါ့နောက်ဆုံးကျွန်တော်တို့ဒုတောင်ဝင်အရေးသုံးပါးထဲမှာထည့်သွင်းထားတဲ့အထိအပါလာတယ်ပေါ့နော်ဆိုတော့အာနာသိန်းကူတွေကိုပြန်ကြည့်လို့ရှိရင်လည်းအဲ့ဒီအကြောင်းခံပေါ်မှာအကြောင်းပြဒီပဲဖြစ်စေအကြောင်းရဲ့တကယ်ရှိဒီပဲဖြစ်စေပေါ့နော်ဒါမတူတဲ့လူတွေမတူတဲ့အတိတ်ဘက်ကောင်းမှုတွေရှိကြမယ်သို့တော့လည်းအဲ့ဒီအကြောင်းချက်လို့ပြပြီးတော့ပြောပြီးတော့နော်ကျွန်တော်တို့အာနာသိယူခဲ့တာလည်းရှိတယ
်ဟုတ်ကဲ့
နော်ဒါပေမဲ့ဥနေဝင်းကအသက်ကြီးလာတဲ့အခါကျတော့တရားလေးပါလေးထိုက်ပြီးတော့ငါတရားတာသဘောပေါက်လို့ရှိရင်ဒီလိုအာနာသိမှမဟုတ်ဘူးလို့ပြောခဲ့တဲ့စကားလည်းရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဇော်ရွတ်တော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကဒီလို အမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းဖို့အတွက်လိုအပ်တဲ့အခြေအနေမှာရှိနေတယ်လို့ဆရာယူဆပါသလား
။အဲကျွန်တော်တို့အခုအခြေအနေကတော့ဟိုအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ဆိုတာကရည်ရွယ်ချက်ပေါ့နော်။ဟိုအမျိုးသားညီညွတ်ရေးအစိုးရလို့နာမည်တက်ချင်တက်မယ်နော်အဲတခြားနာမည်တစ်ခုတက်ချင်တက်မယ်အဓိကအားဖြင့်တော့တိုင်းရင်းသားစည်းလုံးညီညွတ်ရေးပေါ့နော်တိုင်းရင်းသားစည်းလုံးညီညွတ်ရေးအဲအဲ့ဒါတော့လိုအပ်နေတယ်အထူးသဖြင့်တော့အခုကျွန်တော်တို့ပြည်ရင်းစစ်ကနှစ်ပေါင်း80ကျော်ဖြစ်လာတာကိုကျွန်တော်တို့ဒီပြည်ငိမ့်မှုပေါ့နော်အဲ့ဒီပြည်ရင်းစစ်ဒီထာဝရငြိမ်းချမ်းဖို့အတွက်ဆွေးနွေးပွဲလုပ်နေတယ်အရင်ဒီတမရဦးသိန်းစင်လက်ထက်ကလေးကနေပြီးတော့စခဲ့တဲ့ဆွေးနွေးပွဲဟာအခု NLD အစိုးရ9နှစ်အတွင်းမှာလဲဆက်ပြီးတော့ကျွန်တော်တို့ဒါဟိုသွားနေတယ်အဲ့ဒီအနေအထားမှာကျွန်တော်တို့ကတိုင်းသာစီလုံးညီညွတ်ရေးပေါ့เนาะအထူးအရေးကြီးတယ်လိုအပ်တယ်အဲကျွန်တော်တို့ရဲ့အင်အားစုနိုင်ငံရေးအင်အားစုအားလုံးပေါ့เนาะတက်မတော်အပါဝင်ကလည်းအဲဖက်ဒရယ်စနစ်ကိုသွားဖို့ဆိုတော့အဲဒီညီမှန်းချက်ပေါ့เนาะညှော်မှန်းချက်တွေကလည်းတူညီလာတဲ့အောက်မှာဒါတိုင်းတိုင်းမင်းမင်းစည်းစည်းလုံးလုံးနဲ့ပေါ့เนาะဆွေးနွေးအပြန်အလှန်ဆွေးနွေးပြီးတဲ့အခါကျတော့ဟိုဖက်ဒရယ်စနစ်ကိုဘယ်လိုရောက်အောင်ခြိတဲ့ကြမလဲဆိုတော့ဘုံကြီးမှန်းချက်တစ်ခုအတွက်တော့အမြင်တူညီတဲ့အစိုးရတရပေါ့เนาะအမြင်သဘောထားတူညီတဲ့အစိုးရတရဖွဲ့ဖို့တော့လိုလိမ့်မယ်အဲ့ဒါကိုမျိုးသားညွန်ပေါင်းအစိုးရမျိုးသားညီညွတ်ရေးအစိုးရ net reconciliation ဆိုတဲ့ဘာခေါ်လဲရင်ကြဆိတ်ရေးအစိုးရလို့ခေါ်မလားအဲတစ်ခုခုပေါ့အဲနာမည်ကတော့တင့်တော်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ခင်ဗျအ
ဲ့တော့လိုအပ်မယ်လို့ကျွန်တော်ထင်တယ်ဗျ
ဟုတ်ကဲ့ခင်ဗျဥတမောင်တန်ရောလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကခုနပြောတဲ့လူသားညီညွတ်ရေးအစိုးရတရားတကယ်ပဲလိုအပ်နေပါပြီလား
ရေဘူးအားအဖြစ်ဆိုလို့ရှိရင်တော့ကျွန်တော်တို့စမ်းစစ်ချက်ပုံမှာမူတည်မှာပေါ့နော်နိုင်ငံရေးစမ်းစစ်ချက်ပုံမှာဆိုတော့ဘယ်လိုစမ်းစစ်တယ်လဲပေါ့နှစ်ဖက်ပဋိပက္ခဖြစ်နေတဲ့အထဲမှာပဋိပက္ခထဲကထွက်နိုင်ပြီနော်ခွာပြီးတော့လည်းပဋိပက္ခကိုချိန်နိုင်ပြီဆိုတဲ့အခြေအနေရောက်ရင်တော့ဒါညီညီညွညွအနာဂတ်မြောက်မှန်းချက်တစ်ခုအတွက်လုံးလုံးသွားလို့ရတယ်အစိုးရမျိုးထူထောင်လို့ရတယ်ဒါပေမဲ့အဲ့လိုပဋိပက္ခတရားမထွက်နိုင်ဘူးဆိုလို့ရှိရင်တော့ညီညွရေးစကားပြောရင်းနဲ့ပဲခြားကြတာတွေ့ရတယ်ဒါမြမသမိုင်းကလည်းစီလုံးညီညွရေးစကားတွေမှုန်နေအောင်ပြောနေမယ်တကယ်တော့ကျတော့နှိပ်တာပဲညာနော်ကျွန်တော်ဒီသမိုင်းကြီးသွားတွေ့ရတယ်ခေါ့ဗျာဒါအရာစကားလို့ပြောတာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့မျိုးသားညီညွရေးဆိုတာထက်ပိုပြီးတော့ကျွန်တော်နိုင်ငံရေးမှာနဲ့အုပ်ချုပ်မှုမှာရောသုံးတယ်ဆိုတော့လုံးရှိတယ်အဲ့ဒါတော့ဒီမိုကရေစီရတရားဝင်မှုပေါ့เนาะအဲ့ဒီလိုစနစ်နီးလန်းလေးတွေဒီဆောက်နိုင်ကောင်းမှလို့ထင်တယ်အဲ့တော့ရေးကြီးတဲ့အချက်လေးတွေတချို့ပေါ့เนาะအဲ့ဒီမိုကရေစီတရားဝင်မှုမှာပါတဲ့စနစ်လေးတွေပေါ့ဥပမာအဖြစ်ဒါတရားမျှတတဲ့လိုလတ်တဲ့ရွေးကောက်ပွဲရှိရမယ်ဒီမိုကရေစီရတရားဝင်နေတယ်ဆိုတော့ဒါပဲပဲအမိမဲ့ဒီလိုလူထုကတင်မြောက်လိုက်တာ ਨੇ တရားဝင်ပြီးဆိုတာနဲ့မလုံလောက်ဘူးလို့ခြေဘူးအဖြစ်ယူဆကြတယ်ပေါ့ဗျာဒီမိုကရေစီသဘောကိုပြောကြတဲ့အခါကျ
ဟုတ်ကဲ့
အဲ့တော့စနစ်တွေကမိမိလှုပ်ဆောင်ချက်တွေကလုံပုံကိုင်ပုံနေနဲ့စနစ်ကပြည်သူလူထုနဲ့ဒီပါဝင်ပတ်သက်သူတွေပါဝင်လှုပ်ဆောင်နိုင်ရမယ်အစိုးရရဲ့လုပ်ငန်းတွေမှာပွင့်လင်းမြင်သာရမယ်တာဝန်ခံမှုရှိရမယ်ပြီးရင်လည်းတာဝန်ညီမျှမှုရှိရမယ်သဘောထားကြီးသီးခံညှိနှိုင်းနိုင်မှုတွေရှိရမယ်ပြောင်းပြေဆုံးမှုရှိရမယ်စတဲ့အချက်တွေပေါ့နော်ရေဘူးကနားလေချက်တွေဒီလိုပါပါတယ်အဲ့ဒီလိုပါတဲ့ပြုပြင်ပြောင်းလဲရေးစနစ်တရက်ကိုတိဆောက်တာကပို့ပြီးတော့မြန်မာနိုင်ငံနဲ့ကြိုက်မယ်လို့ထင်တယ်မဟုတ်ဘူးဆိုလို့ရှိရင်ပေါ့အဲ့ဒီစနစ်တွေမရှိဘူးဆိုလို့ရှိရင်အင်မတန်ကိုပဋိပက္ခတဲကိုညီညွတ်ရေးပြောရင်းနဲ့ပဋိပက္ခတဲကိုပြောင်းပွင့်သွားနိုင်တယ
်
အလားအလာရှိတယ်အဲ့တော့ညီညွတ်ရေးကပြောတာပြောလဲကျွန်တော်တို့တကြံအကြက်ဒီမှာတိုင်တယ်လို့ပေါ့ပြောတာပြောလဲမောမောပဲပြောဆိုတာမျိုးဖြစ်နေတာဆိုရပဲပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်ကတော့အဲ့ဒီလိုလေးချစ်ကတာပုံများကောက်မလားလို့စဉ်းစားမိပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အခုကတော့ကျွန်တော်တို့ကြားနေရတဲ့အတန်နေပေါ့နော်တဆိုင်သူတွေဘက်ကပြောနေတဲ့အတန်နေအထူးသဖြင့်တော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကပေါ့ပြောနေတာတော့ဒီမျိုးသားညီညွတ်ရေးဆိုတာကိုကြဲကြဲလောင်လောင်ကိုပြောလာတယ်ဟိုလူသိချင်ညာစက်တိုက်လူပြောလာတာကျွန်တော်တို့ကြားနေရဒီကလေးရဲ့ဘိုင်းတွေကပဲဆရာတို့အလုံးနဲ့တည်ပါတယ်ဒီဒိုင်ယန်နာပါတီတွေဘက်ကအဲ့ဒီဘက်ကနေပြီးတော့ကန်းလန်းတာပေါ့နော်ပူပေါင်းလှုပ်ဆောင်မှုဆိုပြီးတော့ကန်းလန်းထားတာရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ရက်ကပဲဒီ NLD ရဲ့ပြောရေးဆိုခွင့်ရှိသူဒူဖြစ်တဲ့မွန်ရဦးအောင်ရှင်နဲ့ကျွန်တော်တို့စီကဟာလာဆက်သွယ်မြန်မြန်ကတခုမှလည်းမွန်ရဦးအောင်ရှင်ကပြောထားတာရှိပါတယ်ဆိုတော့မြို့သားညူရီဆိုရပေါ်ဆောင်မှုအတွေ့တိုင်းသားပါတီတွေကိုကန်းလန်းထားတာရှိတယ်တိုင်းသားပါတီတွေမှလည်းဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်နေကြတယ်လို့ကြားတဲ့အတွက်ဒါကိုကြိုးဆိုပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီ ဘလို့တိုင်းသားပါတီတွေနဲ့လက်တွဲလို့ဆောင်နေဆိုတဲ့ဟာမျိုးမေးတဲ့အခါကျတော့အထူးသဖြင့်တော့ဒီအဓိကတော့အနိုင်ရတဲ့တိုင်းသားပါတီတွေပေါ့ဒီနယ်တည်းမှာအများစုအနိုင်ရတဲ့တိုင်းသားပါတီတွေရခိုင်ရှမ်းမွန်ဆိုပြီးတော့သူကအဲ့လိုနာမည်နဲ့တူတူပြောတာရှိပါတယ်အဲ့ဒီတိုင်းသားပါတီတွေအဓိကကြမယ်တစ်ဆက်တည်းမှာပဲဟလာအနိုင်မရပေမဲ့သူဒေတာမှာသက်ဆိုင်ရာဒေတာမှာသူတိုင်းသားလူကြီးရဲ့ထောက်ခံမှုကိုရတဲ့ပါတီတွေနဲ့လည်းပဲလာလက်တွဲလို့ဆောင်မှုဆိုတဲ့လားလာမျိုးမဟုတ်ဘူးအောင်ရှင်ပြောထားတာရှိပါတယ်ဆိုတော့ကျောက်ရထွန်းဒီဟာကိုကျွန်တော်တို့တဲ့တဲ့သွားကြည့်လိုက်ကြရအောင်ဟလာမြန်မာနိုင်ငံမှာမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ဆရာယူဆပါလဲ
အဲကျွန်တော်တို့အခုဟွာကတော့ကျွန်တော်တို့ရဲ့ဒီအခြေခံဥပဒေအရာကဟိုပဟိုမှာပေါ့နော်ပြည်အောင်စုအဆင့်မှာကသမရစနစ်ဆန်ဆန်အာဒီသမရစနစ်ပုံစံအဲဖွဲ့ထားတာဆိုတော့သမရကသူကအစိုးရအဖွဲ့ဝင်အဖြစ်ကိုဘယ်ပါတီကမဆိုတင့်တော်တဲ့လူကိုသူကထည့်လို့ရတယ်ကျွန်တော်ပါလီမန်စနစ်နဲ့မတူတဲ့အဲတစ်ချက်ကအဲ့ဒါပေါ့ပါလီမန်စနစ်မှာကတော့သူကရွေးကောက်ပွဲနဲ့နိုင်လာတဲ့ပါလီမန်အမတ်ကိုမှအစိုးရအဖွဲ့တည်းထည့်လို့ရတာပေါ့လေဆိုတဲ့အခါကျတော့အဲ့ဒီအဆင့်မှာကကျွန်တော်တို့ဒီတင့်တော်တဲ့လူသူ့အနေနဲ့ခုနပြောသလိုတိုင်းရင်းသားပါတီတွေကတင့်တော်တဲ့ပုံကိုယ်တွေကိုသူအဆိုပြုနိုင်တယ်เนาะအဲဒီဖွဲ့စည်းနိုင်တယ်တခါပြည်내တွေမှာကြတဲ့အခါကျတော့ဒီသက်ဆိုင်ရာဒေသကတိုင်းရင်းသားပါတီတွေကအဲလွှတ်တော်ထဲမှာအနိုင်ရတဲ့ပုံကိုယ်တွေကိုကျွန်တော်တို့ဝန်ကြီးချုပ်ဖြစ်စေเนาะဝန်ကြီးဖြစ်စေနေရာပေးလို့ရတယ်အဲဆိုတဲ့အခါကျတော့ဒါကဟိုစဉ်းစားရမှာသူဒီဟွာအနိုင်ရတဲ့ပါတီအနေနဲ့စဉ်းစားရမှာကတော့ဟိုအရင်2015တုန်းကလို့လူပုံကိုကြိုက်လို့အဲ့လူပုံကိုဓာတ်ရိုက်ကန်းလန်းလိုက်တာမျိုးကတော့ဟိုတက်ရောက်မှုမကောင်းဘူးဥပမာဥယေတာအောင်ပေါ့နော
်ဟုတ်ကဲ့
အဲဥယေတာအောင်ကိုကြိုက်တဲ့အတွက်ကြောင့်ဥယေတာအောင်ကိုဒီကျွန်တော်တို့ကကန်လန်းလိုက်တဲ့အတွက်ကြောင့်မလို့သူ့ပါတီနဲ့ပြဿနာတက်ပြီးတော့သူတို့လည်းကွဲကျွန်တော်တို့သွားကျင်တဲ့စီလုံးညီညွတ်ရေးလည်းမရပေါ့နော်အဲ့ဒါမျိုးကိုတော့ရှောင်ဖို့လိုလိမ့်မယ
်ဟုတ်ကဲ့
နောက်တစ်ချက်ကဒီလက်ခံတဲ့ဒီကန်လန်းခံရတဲ့ပါတီအနေနဲ့ကြတော့ဘာကိုစဉ်းစားသင့်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ကအဲဒီယာရုနေရာတာဝန်ကိုယူတဲ့ဆိုတာမျိုးကိုဟိုညှိနှိုင်းတာတဲ့เนาะဘယ်လို policy နဲ့သွားมาလဲเนาะသူတို့ဒီအစိုးရကသွားတဲ့ policy တွေဟာကိုတိုင်းသားပါတီတွေသွားတဲ့ policy နဲ့ကြိုက်မလားเนาะအဲ့ဒီကိစ္စတွေညှိနှိုင်းနိုင်မလားတို့ဒီမဟုတ်ဒီ NLD အစိုးရကချက်မှတ်ထားတဲ့ policy အောက်မှာပဲသွားมาဆိုရင်အဲ့ဒီအစိုးရအဖွဲ့အနေနဲ့သွားมาဆိုရင်အဲ့ဒီဟာတွေကိုကိုကလက်ခံနိုင်မလားဆိုတာစဉ်းစားဖို့လိုတာပေါ့เนาะအဲ့လိုမဟုတ်ဘူးဆိုရင် तू ကခုနဦးတမောင်တန်းပြောသလိုကျွန်တော်တို့ဟာဒီစီလုံးညီညွတ်ရေးကိုသွားရင်းနဲ့လှုပ်ရင်းနဲ့ဟိုရန်နေဖြစ်ပြီးတော့เนาะအမြင်နေမတူဖြစ်ပြီးတော့ကွဲပြဲပြီးတော့တခါထွက်တာတို့ထုတ်ခံရတာတို့အဲ့ဒါမျိုးတွေဖြစ်လာနိုင်တာပေါ့ဗျာဒါကတော့နှစ်ဖက်စဉ်းစားရမယ့်အချက်လက်တွေပေါ့เนา
ะဟုတ်ကဲ့ဦးတမောင်တန်းအနေနဲ့ရောတကယ်သာလူသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ယူဆပါသလဲ
အစိုးရ20ရှိတယ်ပေါ့လောလောဆယ်မှာဘိုးအစိုးရရှိတယ်တိုက်ဒေသကြီးအစိုးရရှိတယ်ပေါ့เนาะဘိုးဆိုရအစ်မကငင်းချင်းဖြစ်စဉ်ကိုသွားနေတယ်ပေါ့သွားနေတဲ့အခါကျတော့ကျွန်တော်ကတော့ငင်းချင်းဖြစ်စဉ်ကိုမြန်မြန်ပြီးသွားတဲ့အချိန်ဟုန်ကောင်းသွားတဲ့နိုင်ငံရေးရွှေလီဝဲစီကိုသွားလိုက်တာမြန်မာနိုင်ငံအတွက်ထွက်ပေါက်ကောင်းတစ်ခုဖြစ်နေတယ်လို့ကျွန်တော်ထင်တယ်အဲ့တော့ဘိုးဆိုရရဲ့နေရာတွေကိုလည်းလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ကတိုင်းရင်းသားအဖွဲ့တွေအတွက်ကျွန်တော်ကတော့ပို့ပြီးတော့ထားစေချင်ပါတယ်တိုင်းဒေသကြီးအစိုးရတွေကိုဖွဲ့စည်းတဲ့အခါမှာတော့စောစောကိုရဲထုံပြောသလိုပေါ့နော်ကျွန်တော်တို့ပါတီတွေကိုစဉ်းစားတင်တယ်ဒါပေမဲ့အခုတတိကျွန်တော်တို့ကြားနေရတာပါတီတွေကိုပဲကြားမယ်ဒါပေမဲ့အဲဒီမိုကရေစီအရွေးဟာမပြီးဆုံးသေးဘူးလို့ကျွန်တော်တို့ကလက်ရှိအခြေအနေကိုဆက်စစ်မယ်ဆိုရင်တော့အင်အားစုအလုံးပါဝင်တဲ့အစိုးရဖွဲ့မျိုးတွေကိုတိုင်းဒေသကြီးတွေမှာစပြီးဖွဲ့ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နော်အဲ့ဒီလိုပြောတဲ့အခါကျတော့တိုင်းသားတွေမကတော့ဘူးပေါ့နော
်
။ NGO စေကိုကျွန်တော်စဉ်းစားရမယ်။ဘ ਹੁ မာဆိုရင်အင်မတန်ရေးကြီးတဲ့နေရာမျိုးကိုကိုမင်းကိုနိုင်လို့ဒီမျိုးအတွက်စဉ်းစားတင်တယ်လို့ကျွန်တော်ထင်တယ်
။နော်ဟုတ်ကဲ့
။အထူးသဖြင့်88မျိုးဆက်ကြောင်းသားအုပ်စုပေါ့။အခုပြည်သူ့ပါတီနဲ့ဝင်နေမဲမရဘူး။ဒါပေမဲ့ဒီမိုကရေစီအရွေးအတွက်အင်မတန်ရေးကြီးတဲ့ပါတီဖြစ်ပါတယ်။နော်သူတို့ကိုစီလုံးညီညွတ်ရေးအတွက်ကအဲ့ဒီတောင်းကနေ စဉ်းစားဖို့လိုနေမယ်ထင်တယ်နောက်ခု NGO ပေါ့နော် NGO ဆိုရင်တိုင်းသေးရဆိုရင်ဥမာထင်ရှားတဲ့လောက်ဤကိုင်လည်းရှိတဲ့နော်တဘာဝအရင်းမြစ်တဲ့စီမံခန့်ခွဲမှုမှာတော်တော်ကြွန့်ကျင်တဲ့လုပ်ငန်းတွေလုပ်ထားခဲ့တဲ့ကိုမော်ထွန်းတို့လူမျိုးပေါ့ SNLD အနေနဲ့ဝင်ပြီးပြန်နေရှမ်းမြောက်ပါအမှတ်သုံးမျိုးသားလွတ်တော်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ
့နော်သူလိုလူမျိုးပေါ့နော်နောက်ပြီးတော့ကျွန်တော် NGO လောကမှာလည်းတော်တော်လုံးနိုင်ကြနိုင်ရှိတဲ့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိပါတယ်။ဥမာအဖြစ် NLD နဲ့နီးစပ်ခဲ့တဲ့မခင်လေးလိုသူမျိုး
ဟုတ်ကဲ့
။နော်ဒါကဥမာတတိုင်းကိုတယောက်ထားမယ်ဆိုရင
်နာမည်နဲ့နာမည်နဲ့တကွာနာမည်နဲ့တကွာထုတ်ပြောနေရဆိုတော့ဆရာတို့လှော်တယ်လို့တော့ပြောကြတော့မယ်နော်
။အဲပို့ဒါကကျွန်တော်ဟိုဂယုမထားမြောက်ဥပမာပေးတာပါ။နော်အခြားတော်တဲ့လူတွေအများကြီးရှိပါ။ဒါအဲ့လိုပြောတဲ့အခါမှာလည်းလူကိုခုနကိုဟိုမျိုးကောက်တာတဲ့ပေါ့နော်ကိုရဲထုံးပြောတာတင်ပါလေ။နော်ကျွန်တော်တို့ကောက်တာတဲ့ NGO အဖွဲ့ကြီးတစ်ခုလုံးအဖွဲ့လောကကြီးတစ်ခုလုံးကလူတွေကသူတို့ရွေးချယ်ကြတဲ့လူပေါ့
။ဟုတ်ကဲ့ကျွန်တော်တို့အကြမ်းင်းပြောမယ်ဆိုရင်တော့တကယ်ကိုလူကြီးကိုင်ကြီးရှိတယ်။သူကန္တာနဲ့သူကန္တာနဲ့သူတည်တိုက်ကျွမ်းကျင်တယ်
။ဟုတ်တယ်။ကန္
တာပေါင်းစုံကလူတွေပါတဲ့တယ်ပေါ့နော်
။ဆိုတော့ဒီနေရာမှာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းအင်မတန်အရေးကြီးတဲ့ဟာပေါ့နော်။ဒါဆရာဦးရဲထုံးဘက်ကိုပြန်သွားပါမယ်။မတန်အရေးကြီးတဲ့ဟာမြန်မာနိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍဆိုတာဘလို့မှချန်ထားလို့မရသေးဘူးအခုချိန်ထိဆိုတော့ဆရာဦးရထွန်းတက်မတော်ရဲ့အခန်းကဏ္ဍကိုရောဒီနေရာမှာဘယ်လိုထည့်သွင်းစဉ်းစားသင့်တယ်ဆရာ
တက်မတော်ရဲ့အခန်းကဏ္ဍကတော့အမှန်ကကျွန်တော်ရဲ့အခြေခံဥပဒေမှာကိုပဲဒီဟိုတက်လာတဲ့အစိုးရတိုင်းမှာပါဖို့အတွက်သူ့အတွက်နေရာပေးထားပြီးသားဗျအဲ့တော့ပေးထားတယ်ဆိုတာအလုံးလည်းသိကြပါတယ်ကျွန်တော်ဒီပြည်အောင်စုအစိုးရအဖွဲ့မှာရောပြည်내အစိုးရအဖွဲ့ဒီမှာရောတက်မတော်ကကာကွယ်ရေးဦးစီးချုပ်အဆိုပြုတဲ့ဝင်ကြီးတွေပေါ့နော်ဝင်ကြီးတွေအဲနေရာပေးထားတာရှိတယ်ကာကွယ်ရေးဦးစီးချုပ်ကအဲ့ဒါပေးရမယ်အစိုးရကလည်းညှင်းဆန်လို့မရဘူးနော်ဆိုတော့အဲ့ဒီဟာကဒါကျွန်တော်တို့ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်တကယ်ရတော့ဒီကျွန်တော်တို့အရက်သားအစိုးရကဥဆောင်မှုပေးနိုင်တယ်ဆိုလို့ရှိရင်ပို့ပြီးတော့စီလုံးညီမျိုးဖို့နောက်တစ်ချက်ကအရေးကြီးတာကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကအစိုးရရဲ့ကျွန်တော်တို့အစိတ်ပိုင်းတရားဖြစ်တဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအဲကာကွယ်ရေးဦးစီးချုပ်နဲ့ဒူဦးစီးချုပ်ကလည်းအဲ့ထက်မှာအဖွဲ့ဝင်ဖြစ်နေပါတယ်ဗျပါတဲ့အခါကျတော့ဒီအဖွဲ့အစည်းကလည်းတကယ်ပြောမယ်ဆိုရင်တမရကနေပြီးတော့အမြဲတစေခေါ်ယူပြီးတော့တိုင်ပင်အကြံဉာဏ်တောင်းအမြင်တွေဖလဲအဲ့လိုနီးနဲ့ကျွန်တော်တို့ကအရက်ပဲစစ်ပဲဆက်ဆံရေးရဲ့အဲကျွန်တော်တို့ဒီအပြန်အလှန်ယုံကြည်မှုနဲ့အဲနားလည်မှုကိုတည်ဆောက်နိုင်တဲ့ platform တစ်ခုဖြစ်တယ်ဗျ။အဲ့လိုဖြစ်တဲ့အခါကျတော့ဒီဟာကကျွန်တော်တို့ကဟိုသူတို့ဒီတက်မတော်ဘက်ကထည့်တဲ့ပုံကို6ယောက်ရှိတယ်။ကိုယ်အရဘက်ကထည့်တာ9ယောက်ရှိတယ်။မဲခွဲရင်ရှုံးမှာပဲဆိုတဲ့ဟာနဲ့တော့ကျွန်တော်တို့ကကြောက်လန့်မနေသင့်ဘူးလို့ကျွန်တော်ကထင်တယ
်။အ
ဲဒီတကယ်တကယ်ကျတော့လေမဲခွဲစရာမဲခွဲရမယ်လို့လည်းမဆိုဘူး။တန်တဲ့တမရအနေနဲ့ကသူကအကြံပေးဖို့အတွက်ခေါ်ပြီးတိုင်ပင်တာပဲဆိုတော့သူလက်မခံရင်လည်းရတယ်နော်ဒီဟာကိုသူတို့အကြံပေးတဲ့ဟာလောက်ရမယ်လို့လည်းမဆိုလို့ဘူးအဲ့လို့ဆိုတော့ဒါကခုနမေးတဲ့မေးခွန်းအရာပြောမယ်ဆိုရင်ဒီတမရနဲ့ဟိုဖြစ်ဖို့ကစီလုံးညီညွတ်ဖို့ဒါမှမဟုတ်ရင်ကြားစေဖို့ဆိုတာကအခြေခံဥပဒေမှာကပါပြီးသားအသုံးချဖို့ပဲလိုတာ
ဟုတ်က
ဲ့ဒီကျွန်တော်တို့အမျှော်မြင်ရှိရှိနဲ့လက်မြင်မြင်နဲ့အသုံးချဖို့ပဲလိုတာပါ
ဟုတ်ကဲ့ပါဗျ။ကျောက်တမောင်တန်တက်မတော်ရဲ့ခန်းခန္ဓာဆရာဘလို့ထည့်သွင်းစဉ်းစားပါလေ
။ဟုတ်တတိယတော့ခုနကကိုရဲထုံးပြောတာလေးပေါ့နော်။ဟိုကောင်းပါလေကိုရဲထုံးပြောသလိုလေးဖြစ်လို့ရှိရင်အဲ့တော့ပို့ပြီးကောင်းသွားအောင်အာမခံရလည်းရအောင်ဖွဲ့စည်းပုံတွေပါနော်။ခုနပြောသလိုတမရကတော့နောက်ဆုံးအဆုံးဖြတ်ဖြစ်သည်ကာလုံးမှာစဉ်းစားတာဆိုတဲ့အချက်လေးပြပြည့်ပြောင်းလဲရင်လည်းထည့်လိုက်မကောင်းဘူးလားဗျ။
အဲ့ဒါကအဲ့ဒါကျွန်တော်ကြားပြပြောပြရ
စေ။ဟုတ်ကဲ့ပြောပါစေ
။ဒီအခြေခံဥပဒေမှာကပြဋ္ဌာန်းပေးသားပြီးဖြစ်ပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီသည်အခြေခံဥပဒေပါတာဝန်တည်ရက်ကိုဖြစ်စေဥပဒေတည်ရက်ပါလုံအတာဝန်များကိုဖြစ်စေထမ်းဆောင်ရန်ဆိုပြီးတော့အဲ့တော့အဓိပ္ပာယ်ပါလဲဆိုလွတ်တော်ကသူ့ကိုနောက်ထပ်ထပ်ပြီးတော့ကာလုံဥပဒေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဥပဒေတို့ဒီမဟုတ်ကာကွယ်ရေးဦးစီးချုပ်ခန္ဓာချင်းဆိုင်ရာဥပဒေ something ပေါ့ဗျာတခုခုဒီဟာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်အောင်ကျွန်တော်ကဥပဒေတရားပြဋ္ဌာန်းဖို့ပြဋ္ဌာန်းလိုက်ရင်ပြီးတယ်ပြဋ္ဌာန်းလို့ရတယ
်
ဆိုတော့အဲ့ထဲမှာခုနပြောတဲ့စိုးရိမ်နေတဲ့မဲပေးတဲ့စနစ်တွေဘာတွေပါထည့်လို့ရတယ်ကျွန်တော်အဲ့ကဥစားစောစောပိုင်းကလေးကကျွန်တော်တို့ဆောင်းပါးတစ်ပုဒ်ရေးဘူးပါတယ်ဆိုတာကတကယ်လို့များမဲခွဲစရာကြုံလာခဲ့မယ်ဆိုရင်เนา နိုင်ငံတော်ဒီအဆုံးဖြတ်တစ်ခုဟာတိုင်ဖြစ်နေတယ်ဆိုရင်နိုင်ငံတော်သမ္မတသည်အပေါ်မဲအနိုင်မဲပေး၍ဆုံးဖြတ်နိုင်သည်ဆိုတဲ့ဟာမျိုးပေါ့ဆိုတော့နိုင်ငံတော်သမ္မတကနှမဲပေးနိုင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါကျွန်တော်တို့လုပ်လို့ရတယ်ဒါလွတ်တော်ရဲ့ဟိုပါပဲလုတ်ပိုင်ခွင့်ပဲဆိုတော့ပြောချင်တာကဥတ္တမအောင်တန်းပြောတာမှန်တယ်သို့တော့ကျွန်တော်တို့အဲ့ဒီလုတ်ပိုင်ခွင့်ဟာလွတ်တော်လက်ထဲမှာခင်ဗျာအဲ့ဒါကြိုက်တဲ့တာဝန်တွေကိုလည်းဒါလုံရဲ့တာဝန်တွေလည်းကြိုက်တာပေးလို့ရတယ်နော်ဆရာတို့သူများဆိုရင်နေတယ်လို့မဟုတ်ဘူးဆိုတာကိုကျွန်တော်ပြောချင်တာပါ
။ဆရာဦးတမောင်ဆက်ပါဦးခဏဆရာဆက်ပါဦ
း။ဟုတ်ရေဘူးအားဖြင့်တော့ကျွန်တော်ဆရာကြီးဦးရွှေအောင်အသုံးလုံးလေးကိုယူပြီးသုံးညင်ပါတယ်။သူကများတော့ဖြင့်သူရေးလို့ရှိရင်အတတ်တူတူပြုတယ်အဲ့လိုရေးတတ်ပါတယ်။အဲ့ဒီလိုပဲအာနာတူတူပြုရင်တော့ကျွန်တော်တန့်ဖတ်တော်ကိုမချက်စေချင်ဘူးအဲ့ဒီကဏ္ဍမှာ။နော်။ဘာလို့လဲဆိုရင်ဒီမိုကရေစီကိုရွေးတယ်ဆိုတာအာနာတူတူပြုတာကဒီပို့ပြီးတော့ဝေးအောင်အာနာတူတူမပြုဖို့အာနာကိုဥမတီဖို့ဒါမှဒီမိုကရေစီအရွေးကပို့ပြီးကောင်းပါတယ်ဟုတ
်ကဲ့
အဲ့တော့ဒါတက်တယ်လည်းကောင်းတယ်လို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကြောင့်မလို့တော့ကျွန်တော်ကစုတ်တာကိုပဲကျွန်တော်လိုချင်ပါတယ်ချဲ့တာကိုမလိုချင်ဘူးအခုအချိန်နေဒီကိုတိတ်ကိုဟိုကျွန်တော်တို့ဟိုဘယ်လိုပြောလဲတစုံတရာသောသဘောတူညီရရဖြစ်တဲ့အခြေအနေမျိုးဖြစ်နေပြောင်းနိုင်ကောင်းတယ်။ဘာလို့လဲဆိုတော့2008ကိုရေးတုန်းကနော်လူတွေအားလုံးပါဝင်ခဲ့တယ်ဆိုပေမဲ့လို့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေကိုအားနည်းအောင်လုပ်ပြီးတော့ကျွန်တော်တို့စောင့်ခဲ့ထားခဲ့တာဖြစ်တယ်ပေါ့နော်။ဟုတ
်ကဲ့
။ဆိုတော့ဒါကြောင့်မို့လို့အခြေအနေလေးတွေကိုဒီအခြေအနေကနေပို့ပြီးချဲ့တဲ့ဟာမျိုးတော့တတ်မလို့လည်းပတ်တယ်ကျွန်တော်သဘောမတူပါဘူး။မသိဘူးလို့ထင်တယ်ဒီမိုကရေစီအတွက်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဒါကတိုင်းပြည်အတွက်တိတ်ရေးကြီးတဲ့ကောင်းစဉ်ကြောင့်လို့ကျွန်တော်ထင်ပါတယ်ဆွေးနွေးကြရည်လည်းအများကြီးပဲစဉ်းစားကြရည်လည်းအများကြီးပဲကျွန်တော်တို့ပါရှိနေပါတယ်လက်ရှိတော့အချိန်ကန့်သက်ရတဲ့လောက်ပဲကျွန်တော်တို့ခဏရပ်ထားကြအောင်ပါပါဝင်ဆွေးနွေးပေးတယ်ဦးရထွန်းဦးတမောင်တန်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပ
ါဒီပေါ်မျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြမရေးလေးလာသူတုတေတီဦးတမောင်တန်းတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလင်းနေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညဒိုင်းလီလန်အစည်းအဝေးနေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစည်းအဝေးတွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။မီဒီယာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနှားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ရှင်။American Cheese Pfizer ဆေးကုမ္ပဏီကနိုင်ငံတွင်းပြည်နယ်၄ခုကိုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးသေးယူပို့ဆောင်တဲ့အစီအစဉ်ကိုစတင်စမ်းသပ်ပြုလုပ်လိုက်ပါတယ်။ COVID-19 ကာကွယ်ဆေးကိုပို့ဆောင်ရမှာအေးခဲထားတဲ့အနေအထားနဲ့သေဆောင်ရမှာမို့ဆေးဖြန့်ဖြူးရမှာအခက်အခဲတွေရှိနေပါတယ်။ Pfizer ကစမ်းသပ်နေတဲ့ဒီကာကွယ်ဆေးက90ရာခိုင်နှုန်းထိရောက်မှုရှိတာကိုကနဦးစမ်းသပ်မှုအချက်လက်တွေကဖော်ပြနေပါတယ်။အခုစမ်းသပ်ဆဲ COVID-19 ကာကွယ်ဆေးကို Rhode Island, Texas, New Mexico နဲ့ Tennessee ပြည်နယ်တွေကိုပေးပို့သွားမှာဖြစ်ပါတယ်။ပီရူးနိုင်ငံကဗဟိုဝါဒီပါတီတစ်ခုဖြစ်တဲ့ Purple Party ရဲ့ဥက္ကဋ္ဌဖြစ်သူ Francisco Sagasti ပီရူးကွန်ဂရက်စ်ဥက္ကဋ္ဌဖြစ်တင်မြှောက်ခံရပြီးတဲ့နောက်မှာပီရူးနိုင်ငံရဲ့သမ္မတဖြစ်လာမှာဖြစ်ပါတယ်။ပီရူးနိုင်ငံမှာလောလောဆယ်သမ္မတမရှိသလိုဒုတိယသမ္မတလည်းမရှိတာကြောင့်ကွန်ဂရက်စ်လွှတ်တော်ရဲ့ဥက္ကဋ္ဌဖြစ်သူကသမ္မတအဖြစ်တာဝန်ယူရမှာဖြစ်ပါတယ်။ Francisco Sagasti သမ္မတဖြစ်လာမယ်ဆိုရင်ပီရူးကွန်ဂရက်စ်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌ Mirata Vaska ကွန်ဂရက်စ်ကိုဦးဆောင်ရမှာဖြစ်ပါတယ်။နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့မြန်မာအထွေထွေရွေးကောက်ပွဲမဲဆန္ဒနဲ့အများစုမှအနိုင်ရထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုတရုတ်သမ္မတရှီကျင်းဖင်ကတနင်္လာနေ့ကဝမ်းမြောက်ကြောင်းသဝန်လှောင်ပြပခဲ့ပါတယ်။ဒီနေ့ဟာတရုတ်မြန်မာတန်တမန်ဆက်ဆံရေးအနှစ်80ပြည့်ခဲ့ပြီဖြစ်သလိုကိုဗစ် -19 ကရောဂါဖြစ်ပြီးနောက်ပိုင်းအခက်ခဲပေါင်းစုံကိုနှစ်နိုင်ငံအတူတကွကြုံဖြတ်ခဲ့ကြတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးတိစောက်ခဲ့ကြတယ်လို့သဝန်လွှာမှာဖော်ပြထားပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်း VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.